Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်ပေါင်းရှင်လိုက်ချက်မြင့်နေကြပါစေ။ Washington မြို့တော် View American တန်ခါနေနဲ့2018ခုနှစ်အောက်တိုဘာလ4ရက်ကြာသပတေးနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ 9:00 နာရီအထိလိုင်းနိုမီတာ24.50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါလေ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို View ရဲ့ Facebook စာမျက်နှာအပြင် View ရဲ့ Internet Website ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာ။ဒီမနက်မှာအစီအစဉ်မှုဖြစ်ကျွန်တော်ဇော်ဝန်လိုင်ကဆောင်ရွက်ပေးပါမယ်
။မင်္ဂလာမနက်ခင်ဗျာခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုဒေါက်ခင်မြို့သက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။အမေရိကန်မြောက်ကိုရီးယားဒုတိယထိပ်သီးအစည်းအဝေးအတွက်ပြင်ဆင်ဖို့ဝန်ကြီးပွန်ပေယိုစနေနေ့မှာပြုံယမ်းကိုသွားပါမယ်။တခါရေးနဲ့ဆက်လင်ပြီး EU ကမြန်မာနိုင်ငံကိုကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ရွယ်မှုချမှတ်ဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါရယ်။အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေတဲ့ရိုညာမိုဆလင်ခုနှစ်ဦးကိုမြန်မာပြည်ပြန်ပို့ဖို့အိန္ဒိယအစိုးရကစီစဉ်နေပါရယ်။ဒီသတင်းတွေနဲ့အတူတခြားစီဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာသတင်းတွေကြီးညာပြီးသတင်းလွှာတွေကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
Enforcement of UN Security Council sanctions must continue vigorously and without fail until we realize the fully final
American နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေကိုပြောထားတာပါသမ္မတ Trump နဲ့မြောက်ကိုရီးယားကောင်ဆောင်တွေရဲ့ဒုတိယကြိမ်ဆွေးနွေးပွဲပြင်ဆင်မှုအခြေအနေတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနှဆင်ကြရပါမယ်အဲ့နောက်မှာတော့ American နဲ့တရုတ်နိုင်ငံအကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲပြည်လည်ရေးတရုတ်ဘက်ကဘာတွေလက်ရောလှုပ်ဆောင်နေတယ်လဲဆိုတာအပြင်ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတဲ့တဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းသစ်ပင်စိုက်ကြမဲ့အကြောင်းတွေကိုကြားကြရမှာပါ။နောက်ပိုင်းမှာပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာရေးတုံ့တက်ချက်နဲ့သူယုံကြည်ရာတို့ကိုလည်းနှဆင်ကြရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ခင်အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ဖို့အမည်စင်းတင်သွင်းခံထားရသူ Brett Kavanaugh ဟာလိင်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတဲ့အမျိုးသမီးကိုသမ္မတဒေါ်နယ်ထရမ့်ကလှောင်ပြောင်ပြောဆိုတဲ့ပေါ်သူရဲ့ Republican Party ကအဓိကကြတဲ့အထက်လွှတ်တော်အမှတ်တွေကိုတိုင်ဝေဖန်ပြောဆိုကြပါတယ်။တရားသူကြီး Brett Kavanaugh အပေါ်ဆွဆွဲချက်တွေကို FBI ကစုံစမ်းစစ်ဆေးနေတာပါ။ Mr. Kavanaugh ကိုတိုင်ကတော့သူဟာအထက်တန်းတဲ့ college ကျောင်းသားဘဝကအမျိုးသမီးတွေကိုမတော်တရားပြုမှုဆက်ဆံခဲ့တယ်။ဒါမှမဟုတ်လိင်ပိုင်းမတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းထားပါတယ်။ Maine ပြည်နယ် Republican ထက်လွှတ်တော်အမှတ် Susan Collins ကသမ္မတထရမ့်ပြောတဲ့အပေါ်တုံ့ပြန်တာမှာသူရဲ့ပြောစကားတွေဟာလုံးဝကိုမှားယွင်းနေပါတယ်လို့လွှတ်တော်အဆောက်အဦးမှာသတင်းတော့တွေကိုပြောပါတယ်။အထက်လွှတ်တော်မှ Susan Collins ဟာတရားသူကြီး Kavanaugh ကိုဒီပြုခန့်အပ်ရေးထောက်ခံမဲ့ပေးမလားကန့်ကွက်မလားဆိုတာအတိအကျမပြောသေးတဲ့ Republican အမတ်2ယောက်ထဲကတယောက်ပါ။ Alaska ပြည်နယ် Republican ထက်လွှတ်တော်မှ Lisa Murkowski ကလည်းသမရရဲ့ပြောဆိုချက်တွေဟာလုံးဝကိုတင့်လျော်မှုမရှိတယ်လို့ကျွန်မအမြင်အရလက်ခံနိုင်ဖို့လည်းမရှိပါဘူးလို့ပြောပါတယ်။အင်ပြူတော်ပြောခွင့်ရ Sarah Huckabee Sanders ကတော့သမရထရမ့်ဟာအချက်အလက်ကိုဖော်ပြပြောဆိုရတာဖြစ်ပြီးသူအမည်စင်းတင်သွင်းထားသူအပေါ်စိတ်ချယုံကြည်မှုရှိစေပဲလို့ပြောပါတယ
်။အီရန်ကိုစစ်ပစ္စည်းအစားတောက်နဲ့ဒင်းအစိတ်ပိုင်းတွေအတွက်ပါပါဝင်တဲ့ဒဏ်ခတ်အရေးယူမှုတွေကိုဖယ်ရှားပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကနေအမိန့်ချလိုက်တဲ့အတွက်တုံ့ပြန်တဲ့အနေနဲ့အီရန်နဲ့1955ခုနှစ်ကနေချုပ်ဆိုခဲ့တဲ့သဘောတူစာချုပ်ကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်လိုက်ပါတယ်။ဒီချစ်တေးစာချုပ်ကအမေရိကန်နဲ့အီရန်နှစ်နိုင်ငံကြားစီးပွားဆက်ဆံရေးနဲ့ကောင်စည်ရုံးရပိုင်ခွင့်တွေအတွက်ချုပ်ဆိုခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်ဘက်ကနှုတ်ထွက်လိုက်တာဟာအမေရိကန်နဲ့အီရန်တို့ကြားတင်းမာမှုတွေပိုးပြီးတိုးလာမှုကိုပြနေပါတယ်။အခုအငင်းပွားမှုကအမေရိကန်နဲ့အီရန်ခေါင်းဆောင်တွေကြားမှသာဖြစ်ပြီးအီရန်ပြည်သူတွေနဲ့ဘယ်တော့မှအငင်းပွားမှာမဟုတ်ကြောင်းနဲ့ဒီအီရန်ခေါင်းဆောင်တွေကနိုင်ငံတကာအတိုင်းအဝန်းကလေးစားမှုရှိနေတဲ့အီရန်ကိုမလေးမဆအခြေအနေဖြစ်လာအောင်လုပ်နေသူတွေလို့အမျိုးသားလုံခြုံရေးအကြံပေး John Bolton ကသမရအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။2015နိုင်ငံတကာနဲ့ရထားတဲ့နျူကလ িয়ার သဘောတူညီချက်အရရုပ်သိမ်းပေးခဲ့တဲ့ဒဏ်ခတ်မှုတွေကိုအမေရိကန်အစိုးရကအီရန်ပေါ်မှာပြန်လဲပြီးချမှတ်ခဲ့တာဟာ1955ခုနှစ်သဘောတူစာချုပ်ကိုချုပ်ပေါက်တာဖြစ်ကြောင်းအီရန်ကကုလသမဂ္ဂတရားရုံးတော်ကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့အရေးယူဒဏ်ခတ်မှုတွေဟာအီရန်နိုင်ငံရဲ့လေကြောင်းလိုင်းဘေးကင်းလုံခြုံမှုတွင်အန္တရာယ်ရှိစေနိုင်တဲ့အပြင်စားနပ်ရိက္ခာဆေးဝါးနဲ့ဆေးပစ္စည်းတွေကိုပါပိတ်ချုပ်အရေးယူထားတာဟာအီရန်ပြည်သူတွေရဲ့လူမှုဘဝနဲ့ကျန်းမာရေးကိုဆူဆူဝါးဝါးရိုက်ခတ်နိုင်တဲ့အတွက်ဖယ်ရှားပေးဖို့ကုလသမဂ္ဂတရားရုံးကဗိုလ်တော်ဦးနဲ့မှာအမိန့်ချခဲ့တာပါ။ဒါပြင်အချိန်နဲ့ပိုဆိုးလာစေမဲ့လုပ်ရတွေကိုဆက်ပြီးမလုပ်ဖို့လည်းနှစ်နိုင်ငံစလုံးကိုတောင်းဆိုလိုက်ပါတယ်။ကုလတရားရုံးရဲ့ဆုံးဖြတ်ချက်ကလိုက်နာဖို့လိုအပ်ပေမဲ့မလိုက်နိုင်အရေးယူဖို့တော့မရှိပါဘူး။အခုလို ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ကြောင်းအီရန်နိုင်ငံချင်းဝန်ကြီးကသူ့ Twitter မှာရေးခဲ့ပြီးတရားမဲ့အာဏာရှင်ကိုတရားဥပဒေစိုးမှုကအနိုင်ရတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။
သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ဆန်ရာနောက်ကြောင်းအခြေအနေတွေနဲ့ပတ်သက်လို့ The New York Times သတင်းစာကရေးသားဖော်ပြပြီးတဲ့နောက် New York ပြည်နယ်အခွန်နဲ့ဗန်ဒါရေးဌာနကစုံစမ်းစစ်ဆေးမှုစလုပ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူ့မိဘစီကငွေတွေရတာအပါအဝင်သူ့ရဲ့ကြွယ်ဝချမ်းသာမှုအစမတန်တိုးပွားစေရေးအခွန်ရှောင်ဖို့အတွက်မ မေးခွန်းထုတ်စရာလှုပ်ဆောင်ချက်တွေနဲ့လုံးဝလိမ်လည်ဖော်ပြတဲ့နည်းလမ်းတွေကိုအသုံးပြုခဲ့တယ်လို့ The Times သတင်းစာကရေးထားတာပါ။နယူးယောက်မြို့တော်ဝန် Bill de Blasio ရဲ့ပန်ကြားချက်အရပြည်နယ်အခွန်နဲ့ဗန္ဓာရေးဌာနကအင်္ဂါနေ့မှစပြီးစုံစမ်းစစ်ဆေးနေတာပါ။သမ္မတ Trump ကသူဟာဖားဂင်စီကနေအတော်လေးနည်းတဲ့ချင်းငွေဒေါ်လာတသန်းရယူပြီးရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးလှုပ်တာတွေကနေတဆင့်သူ့ရဲ့ကြွယ်ဝချမ်းသာမှုကိုတိဆောက်ခဲ့တာလို့ဆိုပြီးသူဟာကို့ဖာသာစူးစမ်းတိဆောက်ခဲ့သူဆိုတာမျိုးပြောလို့ရှိပါတယ်။ဒါပေမဲ့စာလုံးရေ4000နဲ့ကြဲကြဲပြန့်ပြန့်အသေးစိတ်ရေးသားထားတဲ့ The Times သတင်းစာရဲ့ဆောင်းပါးမှာတော့ Mr. Trump ဟာသူ့ရဲ့ဖခင်ဖြစ်သူနယူးယောက်အင်ချမ်းပြည်လုပ်ငန်းပိုင်ရှင်ကြီး Fred Trump စီကနေစုစုပေါင်းဒေါ်လာ413သန်းကျော်လက်ခံရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ The Times သတင်းစာရဲ့အဆိုအရအခွန်ဆောင်ရမယ်ထဲကနေနီးလန်းကြမဟုတ်တဲ့ short ချဖယ်ထုတ်မှုတွေအပါအဝင်သူ့ဖခင်အနေနဲ့အခွန်ရှောင်ပြီးတော့ပိုးပြီးချမ်းသာလာအောင်Mr. Trump ကကူညီလှုပ်ဆောင်ပေးခဲ့တယ်လို့သတင်းစာဆောင်ပါးမှာရေးသားဖော်ပြထားပါတယ်။သတင်းစာရဲ့ရေးသားချက်ကို Mr. Trump ကပယ်ချပြီး The Times သတင်းစာဟာတိတ်ကိုဟောင်းနှွမ်းပြီးပြင်းစရာကောင်းပြီးတော့ကျွန်တော်နဲ့ပတ်သက်လို့လောက်ကျန်ရေးသားတာတွေမကြာခဏဖော်ပြလေရှိတယ်လို့ Twitter မှာတုံ့ပြန်ရေးသားပါတယ
်။ Britain နိုင်ငံ EU ဥရောပသမဂ္ဂကနေခွဲထွက်ရေးမဟာဗျူဟာအတွက်အချင်းချင်းသွေးစည်းညင်ညွတ်ကြဖို့သဘောထားကွဲလွဲမှုတွေရှိနေတဲ့သူ့ရဲ့ Conservative Party ဝင်တွေကိုဝန်ကြီးချုပ်ထရီဆန်မီကပန်ကြားလိုက်ပါတယ်။ဒါအပြင် EU ဥရောပသမဂ္ဂကနေခွဲထွက်ရေးအတွက်ညှိနှိုင်းမှုတွေမှာသူ့ကိုကူညီကြဖို့ပါပြောကြားခဲ့တာပါ။ဘာမင်ဂမ်မှာဗိုလ်တပူးနေကကျင်းပတဲ့ပါတီနှစ်ပတ်လည်ညီလာခံမှာဝန်ကြီးချုပ်မီကအခုလိုပန်ကြားလိုက်တာဖြစ်ပြီးဗြိတိန်နိုင်ငံရဲ့အခြေအနေဟာညှိနှိုင်းဆွေးနွေးမှုရဲ့အခက်အခဲဆုံးအဆင့်တည်းရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။ဗြိတိန်နိုင်ငံဟာမတ်လ29ရက်နေ့မှာနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ဥရောပသမဂ္ဂကနေခွဲထွက်တော်မှာဖြစ်ပြီးခွဲထွက်ရေးအတွက်သဘောတူညှိနှိုင်းမှုတွေရှင်းပြတိုးနောက်မဆုတ်ဖြစ်နေတာပါ။မေးရဲ့ပါတီတဲကဗြိတိန်နိုင်ငံခြားရေးဝန်ကြီးဟောင်း Boris Johnson ဦးဆောင်တဲ့ခွဲထွက်ရေးလိုလားတဲ့ဩဇာကြီးတဲ့အုပ်စုကတော့တကယ်လို့လိုအပ်တယ်ဆိုရင်ဘာသဘောတူညီချက်မှယူမနေပဲ EU ကနေခွဲထွက်ဖို့အတွက်ခိုင်ခိုင်မာမာရက်တည်ဝန်ကြီးချုပ်မေကိုတိုက်တွန်းနေပါတယ်။ပြက်ပြက်သားသားခွဲထွက်သွားမယ်အစားခွဲထွက်ပြီးတဲ့နောက်မှာဗြိတိန်က EU ရဲ့ကုန်သွယ်ရေးဆိုင်ရာဥပဒေတွေအတိုင်းလိုက်နာဖို့အတွက်ဝန်ကြီးချုပ်ရဲ့အဆိုပြုချက်ကိုဒီအုပ်စုကလက်မခံကြပါဘူး
။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဒီကနေ့ကြာတာပရိမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အကြမ်းတမ်းနဲ့ဆက်လင်းပြီးမြန်မာနိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်အရေးယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးအုပ်စုဖြစ်တဲ့ EU အဖွဲ့ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကစ်လွတ်ခွင့်ကိုပြန်ယူသိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောတယ်ဆိုပြီး Reuters သတင်းမှရေးထားပါတယ်။ဥရောပကော်မရှင်ကစဉ်းစားနေတဲ့ဒီတန်ခတ်ရည်ယူမှုမှာမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းလဲပါဝင်ပြီးအလုပ်အကိုင်ထောင်ပေါင်းများစွာကိုထိခိုက်မဲ့အန္တရာယ်ရှိပေမဲ့ချက်ချင်းသေးအောင်မှုရှိမှာတော့မဟုတ်သေးပါဘူး။ကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ယူမှုတွေချမှတ်မလားဆိုတာ6လကြာသုံးသက်ဆန်းစစ်မှုစတင်လိုက်တာကပဲမြန်မာနိုင်ငံဆိုင်ရာ EU ရဲ့မူဝါဒပိုင်းမှာအရေးပါတဲ့ပြောင်းလဲမှုတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့လူသားစာနာမှုနဲ့ဒီမိုကရေစီရေးရာတတ်မှတ်ချက်တွေကိုပြည့်မိတယ်ဆိုရင်ပြန်ရုပ်သိမ်းနိုင်တယ်လို့လည်း Riders သတင်းမှာရေးထားပါတယ်။အခုလိုသုံးသက်ဆန်းစစ်လာတဲ့အဓိကအကြောင်းရင်းကတော့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ရည်ရွယ်ချက်နဲ့မြန်မာစစ်ဘက်ကလှုပ်ဆောင်ခဲ့တယ်လို့ဩဂုတ်လကထုတ်ပြန်တဲ့ကုလသမဂ္ဂစင်ကန်စာထဲမှာစွပ်စွဲဖော်ပြထားတာပဲဖြစ်ပါတယ်။ကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ယူမှုတွေချမှတ်ဖို့စဉ်းစားတဲ့နေရာမှာဥရောပကော်မရှင်ထဲမှာသဘောထားကွဲလွဲတာတွေတော့ရှိနေပါတယ်။EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲဆီစီလီယာမန်စထရောင်းကတန်ခတ်ရည်ယူမှုချမှတ်ရေးစတင်လှုပ်ဆောင်မှုသဘောထားရှိပါတယ်။ဒါပေမဲ့ EU နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီဂါမိုဂရီနီကတော့တာမန်နိုင်ငံသားတွေကိုထိခိုက်စေမဲ့စီးပွားရေးတန်ခတ်ရည်ယူမှုတွေကိုရှောင်ရှားဖို့ဆိုတဲ့ EU ရဲ့မူဝါဒကြောင့်ပိုပြီးတတိထားလှုပ်ဆောင်ခြင်းနဲ့သဘောထားရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကော်မရှင်ဥက္ကဋ္ဌယွန်းကလော့ဒ်ယန်ကာရဲ့ရည်တည်ချက်ကတော့အခုချိန်ထိထွက်မလာသေးတယ်လို့ကော်မရှင်ပြောခွင့်ရကလည်းမှတ်ချက်ပေးပြောဆိုဖို့ညင်တယ်လို့ Riders သတင်းမှာရေးထားပါတယ်။မြန်မာနိုင်ငံကနေ EU ကိုတင်ပို့နေတဲ့ကွန်ပစီတန်ဖိုးစုစုပေါင်းဟာ2019ခုနှစ်ကဒေါ်လာ 1.8 ဘီလီယံကျော်ရှိပါတယ်။ဒါဟာလက်နက်ခရမ်းကလွဲပြီးကျန်တဲ့ကွန်ပစီအားလုံးကိုကုန်သွယ်ခွင့်နဲ့အခွန်ကင်းလွတ်ခွင့် EU ကမြန်မာနိုင်ငံကိုပေးပြီးတဲ့နောက်ပိုင်း2022ခုနှစ်နဲ့နှိုင်းယှဉ်ရင်ဆယ်ဆနီးပါးတိုးလာတာပါ။ EU ဟာမြန်မာနိုင်ငံရဲ့ကုန်သွယ်ဘက်တွေထဲမှာ6ခုမြောက်အကြီးဆုံးဖြစ်ပြီးနိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအရေးကြီးတဲ့အရင်းမြစ်တစ်ခုလည်းဖြစ်ပါတယ်။မြန်မာအထက်ချုပ်လုပ်ငန်းအသင်း MGMA ကထုတ်ပြန်တဲ့ကိန်းဂဏန်းတွေအရမြန်မာနိုင်ငံကနေ EU ကိုတင်ပို့ကုန်တွေတဲ့ရေနံနဲ့သဘောဝတောင်းဝင်ပြီးရင်အထက်ချုပ်လုပ်ငန်းကဒုတိယအများဆုံးပါ။ EU အနေနဲ့အထက်ချုပ်လုပ်ငန်းကိုထွင်းချက်ထားပြီးတန်ခတ်အရေးယူမှုချမှတ်ဖို့နည်းလမ်းရှိပေမဲ့လည်းဒီကန်ဒါရဲ့ပို့ကုန်ပမာဏကကြီးမားတာကြောင့် EU ရဲ့တန်ခတ်အရေးယူမှုထိရောက်နိုင်ချေဟာတိတိတသာရောကြသွားမယ်လို့ EU တာဝန်ရှိသူတူကပြောပါတယ
်။အိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်နေသူတွေကိုစစ်ဆေးပြီးနေရရင်ပြန်ပို့ဖို့အတွက်မနေ့ကပြည်ထောင်စုဝန်ကြီးရဲ့အမိန့်ထုတ်ပြန်ခဲ့ခြင်းကစပြီးပရမဆုံးဖြစ်တဲ့အိန္ဒိယနိုင်ငံနဲ့ရောက်နေတဲ့ရွန်ဂျာမွတ်စလင်တွေတဲက9ဦးကိုမြန်မာနိုင်ငံကိုပြန်ပြီးပို့ဖို့အတွက်အိန္ဒိယအစိုးရကစီစဉ်နေပါတယ်။ဒီ9ဦးဟာ2012ခုနှစ်မှာအိန္ဒိယနိုင်ငံနဲ့တရားဝင်လာရောက်ခဲ့တဲ့အတွက်အာတံပြည်နယ်အချင်းထောင်မှာထိန်းသိမ်းထားတာဖြစ်ကြောင်းအကြီးတန်းရဲရရှိဘတ်ကာဂျိုတီမဟန္တာကဗုဒ္ဓဘူးနေမှာပြောပါတယ်မြန်မာအာဏာပိုင်စီကသူတို့အတွက်ခီးသွွားခွင့်ပြုချက်တွေရထားပြီးဖြစ်တဲ့အတွက်ကျက်တပရင်းနေမှာနေချားဆောင်တက်တွေလက်ထဲကိုလွှဲပြောင်းပေးဖို့ဖြစ်နိုင်တယ်လို့လည်းပြောပါတယ်ဒါပြင်သူတို့ခုနှစ်ဦးကိုဗုဒ္ဓဘူးနေကအာတံအချင်းထောင်ကနေမဏိပူပြည်နယ်ထဲကနေဆက်မြို့မိုးရဲကိုဘတ်ကာနဲ့ခေါ်ဆောင်သွားပြီးဖြစ်ကြောင်းလည်းပြောပါတယ်ဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးကြတဲ့ရွန်ဂျာ9000လောက်ရှိနေတယ်လို့အိန္ဒိယနိုင်ငံဒေသဆောင်မှာခိုးလုံးနေတဲ့ရွန်ဂျာက4000လောက်ရှိမယ်လို့ခန့်မှန်းပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးမှာမှတ်ပုံထင်ထားသူကတော့1000ခွဲမပြည့်ပါဘူး။ရွန်ဂျာအများစုကမွတ်စလင်အများစုရှိရာတောင်ပိုင်းဟိဒရာဘတ်မြို့၊မြောက်ပိုင်းဥတ္တပရာဒက်ရှ်ပြည်နယ်နဲ့နယူးဒေလီမြို့တွေအပြင်ဂျမ္မူကက်ရှမီးယားဒေသတွေမှာပါတောရောက်နေထိုင်ကြတာပါ။ကက်ရှမီးယားမြောက်ပိုင်းနဲ့မြောက်ပိုင်းပြည်နယ်တွေမှာလက်နက်ကင်တပုံတွေနှိမ်နင်းနေရတဲ့အိန္ဒိယအစိုးရကနိုင်ငံလုံခြုံရေးအတွက်အစွမ်းရောက်ချင်းချောက်မှုရှိနေသူတွေထဲမှာအိန္ဒိယမျိုးကြီးအများပြားမှာအခြေချနေတဲ့ရွန်ဂျာမွတ်စလင်တွေပါနေကြောင်းအထောက်အထားတွေရထားတယ်လို့ပြောပါတယ်။တရားဝင်လာရောက်သူရှိမရှိစစ်ဆေးဖို့ပြည်နယ်တွေကိုညွှန်ကြားထားတယ်လို့တရားဝင်လာရောက်သူတွေကိုနေရာရင်းပြန်ပို့မှာဖြစ်ပြီးဒီထဲမှာကုလသမဂ္ဂကဒုက္ခသည်အဖြစ်အသိမှတ်ပြုထားသူတွေပါဝင်ရွန်ဂျာအားလုံးဌာနကိုပြန်ပို့မှာဖြစ်ကြောင်းလည်းပြည်ထောင်စုဝန်ကြီးကပြောပါတယ်။
2018ခုနှစ်အတွက်နိုဘယ်ဆုရှင်တွေကိုဒီသတင်းပတ်တွင်ထုတ်ပြန်ကြေညာနေတာမှာလာမယ့်တောက်ကြနေကြရင်နိုဘယ်ငင်းကြဲဆုရှင်ကိုကြေညာမှာဖြစ်ပါတယ်။လက်ရှိအချိန်ထိသတင်းထွက်နေတဲ့ဆုရှင်တွေဖြစ်အမည်စရင်းတင်သွင်းခံထားရသူတွေထဲမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့ထင်ရှားတဲ့နိုင်ငံတကာလူ့ခွင့်ရေးရှင်တွေအမားကလူနီတို့ပါဝင်ပါတယ်။ယူနီစီယာအဖွဲ့ဟာလည်းအဖွဲ့အနေနဲ့အမည်စရင်းတင်သွင်းခံထားရတဲ့အထက်မှာပါနိုင်ခြင်းရှိပါတယ်။ဒီနှစ်နိုဘယ်ငင်းကြဲဆုအတွက်အမည်စရင်းတင်သွင်းခံထားရတဲ့လူပိုကူပေါင်း216ယောက်နဲ့အဖွဲ့အစည်း135ခုစုစုပေါင်းအရေအတွက်338ရှိတာကြောင့်နိုဘယ်ငင်းကြဲရေးဆုသမိုင်းမှာဒုတိယအရေအတွက်အများဆုံးဖြစ်ပါတယ်။တနင်္လာနေ့ကဆေးပညာဆိုင်ရာနိုဘယ်ဆုကိုအမေရိကန်နဲ့ဂျပန်ပညာရှင်တို့ပူးတွဲချီးမြှင့်ခံရပါတယ်။အင်္ဂါနေ့ကယူဘဗီရဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပြင်သစ်နဲ့ကနေဒါကပညာရှင်တွေပူးတွဲချီးမြှင့်ခံရပါတယ်။ဗိုလ်ဒူးနေ့ကကြေညာတဲ့ဓာတုဗိဒပညာရဲ့နိုဘယ်ဆုကိုအမေရိကန်ပညာရှင်တို့နဲ့ဗြိတိသျှသုတေသီတို့တို့ပူးတွဲချီးမြှင့်ခံထားရပါတယ်။
တဲ့တင်နေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့တင်ပြပေးခဲ့ကြတာပါခင်ဗျာ။ဒီအမေရိကန်အတန်းကနေကြာတာပရင်းနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့နိုင်ငံတကာသတင်းတွေကိုတင်ပြပေးခြင်းပါတယ်။မြောက်ကိုရီးယားနဲ့ဆက်ဆံရေးမှာနှစ်အတစ်တစ်ခုရဲ့အာယုံဥကာလရောက်နေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်ပြင်ဆင်ဖို့ပြုံရမြို့တော်ကိုသွားဖို့ရှိနေတဲ့အချိန်မှာပဲဝန်ကြီးပွန်ပေယိုကအဲ့ဒီလိုဝုန်းဝင်ကြွားကြွားပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဝန်ကြီးပွန်ပေယိုရင်ဆိုင်ရမယ့်ခက်ခဲတဲ့ကိစ္စတွေရှိနေပါတယ်။ဒီကြောင့်စတီဗ်မီလာရဲ့သတင်းလာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။ဝန်ကြီးပွန်ပေယိုဟာစနေနေ့မှာမြောက်ကိုရီးယားကိုသွားပြီးတနင်္ဂနွေနေ့မှာခင်ဂျွန်ဝန်နဲ့တွေ့ဆုံပါမယ်။ဒီခီးစဉ်ဖြစ်လာမယ်ဆိုတဲ့ခမန်းချက်တွေထွက်နေတာအတော်ကြာနေပြီဖြစ်ပေမဲ့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်60အထိရှိနိုင်တယ်ဆိုတာတောင်ကိုရီးယားကလက်ခံပြောဆိုလိုက်ပြီးရပိုင်းအကြာမှာမှတကယ်သွားဖို့ဖြစ်လာတာပါဒီအချက်အရနျူကလ িয়ার ကင်းရှင်းရေးမူပေါင်းတစ်ခုအတွက်ဆွေးနွေးပွဲတွေပိုပြီးခက်ခဲလာနိုင်ခြေရှိနေတာပါမြောက်ကိုရီးယားကပြင်ပကဘာနဲ့ပြန်ပြီးဆက်သွယ်လာတာတစ်နှစ်ကြာပြီးတဲ့နောက်သူတို့ရဲ့ပြည်မူပုံအတွက်အပြုသဘောဆောင်တဲ့အခွင့်အရေးတစ်ခုပြန်ပေးတဲ့အနေနဲ့တန်ခတ်အရေးယူမှုတချို့ကိုပြန်ရောက်သိမ်းပေးဖို့တောင်းဆိုတဲ့နိုင်ငံတွေပိုများလာနေတယ်လို့ပထဝီနိုင်ငံရေးဆိုင်ရာအမေရိကန်ထုတ်မဂ္ဂဇင်း Stratfor ကအာရှပစိဖိတ်ဒေသဆိုင်ရာလေလာသုံးသပ်သူ Evan Rees ကပြောပါတယ
် And the US has really gotten to the point where the maximum pressure front is getting increasingly hard
အမေရိကန်အနေနဲ့အမြင့်ဆုံးဖိအားပေးတာကိုဆက်ထိန်းထားဖို့ကပိုပြီးခက်ခဲလာတဲ့အခြေအနေရောက်နေပါပြီအထူးသဖြင့်တရုတ်နဲ့ရုရှားတို့ကဖိအားပေးလာတဲ့အခြေအနေကိုရင်ဆိုင်နေရတာကြောင့်ဖြစ်ပါတယ
်တန်ခတ်အရေးယူမှုကိုပြန်ဆန်းစစ်ဖို့ရုပ်နဲ့ရုရှားတို့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြီးခဲ့တဲ့လကပဲတောင်းဆိုထားတာပါ တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးပိုပြီးနှွေးထွေးလာတာနဲ့အပြူသဘောဆောင်တိုးတက်မှုတွေအပြင်အမေရိကန်နဲ့ဆက်ဆံရေးပိုကောင်းလာတဲ့အချက်တွေကြောင့်တန်ခတ်အရေးယူမှုကိုလျှော့ပေါက်ပေးတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီကပြောပါတယ်။ဒါပေမဲ့အမေရိကန်အစိုးရကဒါကိုသဘောမတူပဲစီးပွားရေးတန်ခတ်မှုဆက်ထားသွားမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့လလူညွေးကောင်စီအစည်းအဝေးတွင်ဝန်ကြီးပွန်ပေယိုကအခုလိုပြောထားပါတယ
်။ Enforcement of UN Security Council sanctions must continue vigorously and without fail until we realize the full
nuclear final and နောက်ဆုံးအဆင့်ရောက်ပြီးအထောက်အထားနဲ့အတည်ပြုနိုင်တဲ့အချိန်အထိလူညွေးကောင်စီရဲ့တန်ခတ်အရေးယူမှုတွေကိုပြတ်ကွက်မှုမရှိအပြင်းအထန်လှုပ်ဆောင်သွားရပါမယ်။အဖွဲ့ဝင်နိုင်ငံအားလုံးအနေနဲ့ဒါကိုဆန္ဒမူနာပြလှုပ်ဆောင်ကြမှာဖြစ်ပြီးကျွန်တော်တို့အားလုံးတနိုင်ငံနဲ့တနိုင်ငံတာဝန်ခံမှုရှိကြရပါမယ်။
အရေးယူမှုကိုပြန်သုံးသပ်စေချင်တာမြောက်ကိုရီးယားရဲ့ကာလာရှိမဟာမိတ်တွေတွေမကပါဘူး။ကိုရီးယားနိုင်ငံအကြားပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ဖို့တန်ခတ်အရေးယူမှုကိုကင်းလွတ်ခွင့်သို့မဟုတ်ချွင်းချက်ပြုခွင့်တောင်ကိုရီးယားကိုယ်တိုင်ကပန်ကြားထားတာပါ။နျူကလ িয়ার ကင်းရှင်းရေးကြိုးပမ်းချက်တွေလက်ရှိမှာတိုးတက်မှုမရတာဟာအမေရိကန်ကြောင့်လို့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရီယုံဟိုကပြီးခဲ့တဲ့သတင်းပတ်နယူးယောက်မှာပြည်တင်ပြောဆိုသွားပါတယ်။အမေရိကန်ရဲ့အရင်ကလှုပ်ဆောင်ချက်တွေဟာထိခိုက်မှုဖြစ်စေခဲ့တယ်လို့Rand Corporation ကနိုင်ငံရေးအကြီးတန်းလေလာသုံးသပ်သူ Michael Mazur ကပြောပါတယ
် One of the failures of sort of the first real run
Nuclear ကိစ္စမှာအဖြစ်တစ်ခုရဖို့ဆွေးဆက်ဆွေးနွေးတာတွေအပေါ်ပထမဆုံးတကယ့်အတားအဆီးလို့ပြောရမယ်1990ပြည့်နှစ်တွေကရရှိခဲ့တဲ့သဘောတူညီမှုနဲ့မူပေါင်းရက်အမှတ်တစ်ခုကတော့မြောက်ကိုရီးယားကသူတို့ရမယ်လို့ထင်ခဲ့တဲ့စီးပွားရေးဆိုင်ရာအခွင့်အရေးတွေမရခဲ့တာပဲဖြစ်ပါတယ်
ကိုရီးယားနိုင်ငံကြားဆက်ဆံရေးပိုကောင်းလာဖို့သမ္မတမွန်ဂျေအင်အစိုးရရဲ့လှုပ်ဆောင်ချက်တွေကြောင့်မြောက်ကိုရီးယားအနေနဲ့ပိုပြီးအားကောင်းတဲ့စစ်ဆန့်ညှိနှိုင်းမှုအနေအထားရနေနိုင်ပွဲရှိတယ်လို့လည်းမဇားကပြောပါတယ
် If the United States were to try to say no North Korea that's not enough it's not fast enough it's not significant enough
မြောက်ကိုရီးယားရဲ့လှုပ်ဆောင်ချက်တွေပေါ်အမေရိကန်ကမရသေးဘူးဒါမလုံလောက်သေးဘူးလုံလောက်တဲ့ဆွတ်လက်မှုမရှိဘူးလုံလောက်တဲ့အရေးပါမှုမရသေးဘူးစသဖြင့်ပြောပြီးပူတောင်းမယ်ဒါမှမဟုတ်တခြားနည်းတွေပြောလာမယ်ဆိုရင်တော့မြောက်ကိုရီးယားကလည်းကဲအဲ့တော့ဘာဖြစ်လဲလို့ပြန်ပြောနိုင်ကြီးရှိပါတယ
်အကြောင်းကတော့တောင်ကိုရီးယားအနေနဲ့မြောက်ကိုရီးယားဘောစစ်ရေးအရဘယ်လိုချင်းချောက်မှုမျိုးကိုမဆိုလက်ခံမှာမဟုတ်တာကြောင့်ဖြစ်တယ်လို့မိုက်ကယ်မဇာကသုံးသပ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့တရုတ်အမေရိကန်ဆက်ဆံရေးသတင်းကိုလည်းတင်ပြပေးပါဦးမယ်တရုတ်နိုင်ငံဟာအမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားမှုလျော့ပါရေးမျှော်လင့်ချက်နဲ့တောင်တရုတ်ပင်လယ်ရေပိုင်နယ်အတွင်းအာဆတ်မှုကိုအရှိန်လျှော့မဲ့သဘောရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့တရုတ်အပေါ်ကုန်သွယ်မှုအသာရဖို့အတွက်တောင်တရုတ်ပင်လယ်ပြင်အတွင်းစစ်ရေးအရာလှုပ်ရှားပြနေတာလို့လည်းတချို့ကသုံးသပ်ကြပါတယ်။ VOA သတင်းတောက် Ralph Jennings ရဲ့သတင်းလွှာကိုဦးကျော်စံသားကတင်ပြပေးပါမယ်။
တောင်တရုတ်ပင်လယ်ကိုတရုတ်ကချုပ်ကိုင်ဖို့အားထုတ်နေပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့နိုင်ငံတကာအတွက်ဖွင့်ပေးစေချင်တာပါအခုစင်ဘော်ရီလေရင်မြန်တွေကိုဖြတ်သန်းခိုင်းပြီးကုန်သွယ်မှုနဲ့ရေကြောင်းသွားလာရေးတဲ့အတွက်တရုတ်ကိုဖိအားပေးတာဖြစ်နိုင်တယ်လို့ပညာရှင်တွေကဆိုကြပါတယ်အလန်ချွန်ဟာစင်ကာပူ S Rajaratnam နိုင်ငံတကာလေလာရေးကြောင်းကတွေ့ဖက်ပါမခတူဖြစ်ပါတယ
် The initiation of B-52 patrols is a pressure tactic I don't think the pressure is specifically directed at the militarization ofChinese
own islands in PR ကတောင်တရုတ်ပင်လယ်တွေကကျွန်းတွေမှာတရုတ်စစ်ရေးတိစောက်နေတာကိုတရက်ရွေတာမဟုတ်ပဲကုန်သွယ်ရေးအငင်းပွားမှုမှာတရုတ်ဘက်ကနည်းနည်းလိုက်လျောစေခြင်းနဲ့ကြိုးပမ်းမှုလို့ပဲထင်ပါတယ
်ဒေါ်နယ်ထရမ့်ဟာ2019မှာသမ္မတဖြစ်လာကြတဲ့ကတောင်တရုတ်ပင်လယ်ကိုရေတပ်သင်္ဘောတွေပုံမှန်စစ်လွှတ်ခဲ့တာပါဒီဒေသကိုကျန်းအာရှ၅နိုင်ငံကလည်းသူပိုင်ငါပိုင်ပြောနေကြလေတော့တရုတ်ရဲ့စစ်ရေးတိုးချက်မှုကိုအဲ့ဒီနိုင်ငံတွေကလည်းမကြည်မနက်ခံပြင်းတော်သားထွက်နေကြတာပါဆိုတော့အမေရိကန်နဲ့ကုန်သွယ်ရေးအငင်းပွားမှုရှိနေသေးသည်မြတ်အမေရိကန်ဘက်ကစစ်သင်္ဘောတွေစစ်လေရင်တွေဆီလွတ်နေသည်မြတ်တရုတ်ကတော့ဒေသတွင်းနိုင်ငံတွေအထူးစိုးရင်နေကြတဲ့ကျွန်းစစ်တိစောက်မှုတွေကိုဆက်လုပ်နိုင်မှာမဟုတ်ဘူးလို့ပညာရှင်တချို့ကသုံးသပ်ကြပါတယ်။ Oh Ison ဟာစင်ကာပူနိုင်ငံတက္ကသိုလ်ကနိုင်ငံတကာလေ့လာရေးပါမခတူဖြစ်ပါတယ
်။ We could perhaps see that it is not just a trade war it is some sort of a comprehensive containment
အမေရိကန်ရဲ့ဖိအားဟာကုန်သွယ်ရေးစစ်ပွဲအတွက်တောင်မှကတရုတ်ကိုထိန်းချုပ်ဖို့အားထုတ်မှုအနေနဲ့လည်းမှတ်ယူနိုင်မယ်ထင်ပါတယ်။ဒါကိုတရုတ်ဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ပွဲမရှိပါဘူး
။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတော့တရုတ်နဲ့ဆက်ဆံရေးအလားအလာကိုထက်မတွက်ဖဲရေကြောင်းသွားလာမှုလွတ်လပ်စွာကျင်းသုံးနိုင်တယ်ဆိုပြီးတော့ရေဒတ်သင်္ဘောတွေတောင်တရုတ်ပင်လယ်တွေကိုဖြတ်သန်းဖို့အစီအစဉ်တရက်ကိုမနစ်ကြဲကချမှတ်ထားခဲ့ပြီးပါပြီ။တရုတ်ကလည်းဒီရေပြင်ရဲ့90ရာခိုင်နှုန်းဟာသူတို့ပိုင်တယ်ဆိုပြီးတော့ငါးဖမ်းခွင့်တွေ၊လောင်စာတိုက်တူဖော်ခွင့်တွေ၊ရေကြောင်းသွားလာခွင့်တွေအလုံးကိုစစ်စုံကနေတောင်းဆိုတရပါ။ Brunei, Malaysia, Philippines, Taiwan, Vietnam တို့ကလည်းသူတို့ပိုင်တဲ့အစိပ်ပိုင်းတွေကိုတောင်းဆိုနေကြပြီမဲ့တရုတ်လောက်တော့သူတို့မှစီရင်တာမရှိပါဘူး။ American ဘက်ကတော့နည်းမြတောင်းဆိုတာမဟုတ်ဘဲဖြတ်သန်းသွားလာခွင့်ကိုလိုချင်တာပါ။ဒီလိုအချိန်မှာတရုတ်က American ကိုကုံသွယ်ရေးကိစ္စအရာရှင်းပြလာတော့ Donald Trump အစိုးရကသင်္ဘောတွေဖြတ်သန်းနေမှာကဘူး B-52 အမျိုးအစားဘုံးကျဲလေယာဉ်တွေကိုပါပြန်စမ်းပြလာပါတော့တယ်။ကွန်ဒိုရီတင်မမှုကိုကြည့်ရင်အမေရိကန်ဘက်ကတရုတ်ကုန်စည်တန်ဖိုးဒေါ်လာဘီလီယံ250အပေါ်အခွန်စည်ကြထားတာဖြစ်ပြီးကွန်ဒိုရီအပေါ်စည်ရနေတဲ့တရုတ်ဘက်ကတော့အမေရိကန်ကုန်စည်တန်ဖိုးဘီလီယံ130အပေါ်မှာသာတုံ့ပြန်ပြီးတော့အခွန်စည်ကြနေတာဖြစ်ပါတယ်ဒါဟာတရုတ်နိုင်ငံရဲ့စီးပွားရေးချင်းချောက်ခံရတဲ့အနေအထားမျိုးဖြစ်တယ်လို့ပညာရှင်တချို့ကဆိုကြပါတယ်ရှိန်လီဟာထိုင်ဝမ်ချွန်ဂျွန်ခရစ်စတန်တက်ဇူဟာနိုင်ငံရေးသိပ္ပံပါမခဖြစ်ပါတယ
် Lizzy has two purposes.One is to tell China this is not your territory. Secondly, put pressure on China for the...
ဒီနေရာမှာ Donald Trump ရဲ့ရည်ရွယ်ချက်2ရရှိပါတယ်။နံပါတ်1ကဒါဟာတရုတ်ပိုင်နဲ့မဟုတ်ဘူးဆိုတာကိုပြောဖို့နဲ့နံပါတ်2ကကုန်သွယ်ရေးသဘောတူညီချက်အတွက်တရုတ်ကိုဖိအားပေးဖို့ဖြစ်ပါတယ်
။တရုတ်ဘက်ကတော့ရေပြင်ဖြတ်သန်းခွင့်ကိစ္စတွေမပါဘဲကုန်သွယ်ရေးကိစ္စကိုပဲစီးကြညှိနှိုင်းချင်နေတာလို့ Australia နိုင်ငံ New South Wales တက္ကသိုလ်ဂုဏ်သံပါမခါ Carlsey ကဆိုပါတယ်ဒါပေမဲ့ Donald Trump ရဲ့သဘောကိုစီးရခက်နေတယ်လို့လည်းပြောပါတယ
် You don't know how far Trump is going to go but since the campaign I've not heard him utter the word South China Sea
Donald Trump ဘယ်အထိဆက်လို့အောင်မဲဆိုတာမသိနိုင်ပါဘူးဒါပေမဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်ချိန်ကစပြီးတောင်တရုတ်ပင်လယ်ကြောင်းသူထုတ်ဖော်ပြောဆိုတာတခါမှမကြားသေးပါဘူ
းကွန်ဒိုရေးစစ်ပွဲရောင်စစ်ပွဲရေးအန်ဒီစီလာရနဲ့အမြတရုတ်အစိုးရအနေနဲ့ရေပြင်ပိုင်နဲ့ကိစ္စရှိတူကိုခက်နေအောင်မှာဖြစ်ပါတယ်ဒီရေပြင်ပိုင်နဲ့ထိန်းချုပ်မှုကိုချက်ထွင်ဖို့ကြိုးစားလေးလေးကျန်နိုင်ငံတွေရဲ့စန့်ကျင်မှုနဲ့ပိုတွေ့ရလေးလေးဖြစ်လာနိုင်ပါတယ်အမေရိကန်ဂျပန်ဩစတြေးလျအိန္ဒိယအားလုံးဟာအစ်တောင်အရှနိုင်ငံတွေဘက်ကယက်တိကြမှာဖြစ်တယ်လို့လည်းသုံးသပ်သူတွေကဆိုကြပါတယ်အဲ့ဒါချိန်ထဲမှာပဲဗီယက်နမ်နိုင်ငံဟာသရုပ်စီကလက်နက်တွေပိုဝယ်လိမ့်မယ်လို့မျှော်လင့်ထားတဲ့ဆိုတဲ့အကြောင်းအမေရိကန်အရာရှိတွေကလည်းပြောဆိုနေကြပါရခင်ဗျာ
ဗီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒါရှင်တို့အခုနားဆင်နေကြရတာကတော့ VOA American အတန်ရဲ့အကြသာပတင်းနေ့မနေ့ချက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတော့ထိုင်းနိုင်ငံအတွင်းမှာမြန်မာနိုင်ငံသားတွေဖမ်းဆီးခံရတဲ့အကြောင်းကိုတင်ပြပေးပါမယ်အောက်တိုဘာလ3ရက်နေ့မနေ့အစောကြီးမှာထိုင်းနိုင်ငံကတန်ရှင်းကာကွယ်စစ်ဆင်ရေးအဖမ်းဆီးအတွင်းထိုင်းမြန်မာနယ်စပ်မှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသား100ကျော်ဖမ်းဆီးခံခဲ့ကြရပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက်သတင်းတောက်မှတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ရဲ့မက္ကဆာဆိုတဲ့နေရာမှာအော်တိုဘာလ3ရက်နေ့မနေ့6နာရီအချိန်ကစပြီးထိုင်းလဝကအမှတ်14အထူးတပ်ဖွဲ့အမှတ်336နေကြားဆောင်စစ်တပ်အပြင်ရဲနဲ့အလုတ်ကင်နေရာခြားထားရေးအဖွဲ့တွေပါဝင်တဲ့အင်အား100ခန့်နဲ့မြန်မာရွှေ့ပြောင်းလုံသမားတွေကိုပိတ်ဆို့ဖမ်းဆီးခဲ့တာပါအဲ့ဒီရက်ွက်အတွင်းမှာနေထိုင်နေကြသူတချို့လည်းထွက်ပြေးခဲ့ကြရပါတယ်ပြေးချိန်မရဘဲအဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသားပေါင်း133ယောက်ရှိခဲ့ပြီးအမျိုးသား89ဦးအမျိုးသမီး30နဲ့ကလေး16ယောက်ပါဝင်ပါတယ်။ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေထဲမှာ58ဦးဟာတပတ်ကြာနေထိုင်လို့ရတဲ့နေဆက်ဖြတ်ကျော်နေထိုင်ခွင့်လက်မှတ်တွေနဲ့ဝင်လာကြပြီးတပ်တန်းကုန်ဆုံးသွားကြသူများဖြစ်ကြတယ်လို့ဆိုပါတယ်။အခုဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသားတွေကိုအလုသမားဥပဒေသေးရအေးအေးယူသွားမှာဖြစ်တယ်လို့လည်းတန့်ရှင်းကာကွယ်စစ်ဆင်ရေးကိုဦးဆောင်ခဲ့တဲ့လူဝင်မှုကြီးကြပ်ရေးဦးစီးမှုအသစ် Mr. Mana Patik ကပြောပါတယ
်။
မဲဆောက်မြို့နယ်အတွင်းကမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့ရက်ွက်တွေမှာမှုကင်းတွေများပြားလာတာလူကုန်ကူးမှုတွေနဲ့တရားမဝင်နေထိုင်နေသူတွေများပြားလာတာတွေကိုတန့်ရှင်းကာကွယ်စစ်ဆင်ရေးနဲ့ဆက်တိုက်လှုပ်ဆောင်ပြီးရှင်းလင်းသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းအစိုးရကဂျွန်လကုန်ကစပြီးအဖမ်းဆီးတွေလုပ်တော့မယ့်အကြောင်းကြေညာထားတာပါ။လက်ရှိမှာတော့ထိုင်းနိုင်ငံထဲမှာတရားဝင်ကတရားမဝင်ပါမြန်မာလူသမား3သန်းထက်မနည်းနေထိုင်နေကြပြီးတရားဝင်အထောက်အထားလက်မှတ်လုပ်ထားသူတွေကတော့ တတန်းတသိန်းကျော်ပဲရှိပါတယ်ရှင်
။မအေးအေးမှာတရင်ပြပို့ခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကတရင်တပုတ်ကိုလည်းတင်ပြပေးပါအောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာမြန်မာနိုင်ငံဘက်ကတိမ့်နေချေတဲ့ရဟင်ဂျာဒုက္ခသည်တွေလာရောက်ခိုလုံနေရကနေပျက်စီးခဲ့တဲ့တဘာဝပတ်ဝန်းကျင်ပြန်လည်ထူထောင်ရေးအတွက်တစ်ပင်ဆက်ပြိုးတဲ့စီမံကိန်းကိုကုလသမဂ္ဂအဖွဲ့တွေကလှုပ်ဆောင်နေပါတယ်။ဒီကြောင်းကုလသမဂ္ဂရုံးရှိရာဂျနီဗာမြို့ကနေ VO တရင်တော့လီဆာရှလိုင်းတရင်ပြပို့ထားတာကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသမှာတစ်ပင်စိုက်ပျိုးရေးစီမံကိန်းကိုကုလသမဂ္ဂ IOM နိုင်ငံတကာရှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့နဲ့ FAO စာနာရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့တို့ကဦးဆောင်ပြီးလုပ်ကြတာပါဒီစီမံကိန်းအရပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတစ်ပင်ပေါင်း4,000ခွဲကျော်နဲ့မြက်ပင်ပေါင်း9,000လောက်ကိုစိုက်ပျိုးခဲ့ကြတာဖြစ်ပြီးမကြခင်ရက်တွေအတွင်းမှာပဲနောက်ထပ်တစ်ပင်ပေါင်း36,500ကျော်နဲ့မြက်ပင်ပေါင်းတသန်းလောက်ကိုဆက်ပြီးတော့စိုက်ပျိုးมาဖြစ်ပါတယ်။အရင်ကလည်းကောက်ဆက်စ်ပဇားမှာရှိတဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကဒေတာရင်းမြေစည်းလွှာမပျက်စီးအောင်လှုပ်ဆောင်တဲ့အနေနဲ့ပျိုးပင်ပေါက်တစ်ပင်ငယ်ပေါင်း2,000လောက်ကိုဒေတာရင်းပြတ်သုံးသွားတဲ့တစ်တောတွေမှာပြန်လဲပြီးစိုက်ပျိုးခဲ့တယ်လို့ EETWG စွန့်ရင်နဲ့တဘာဝဝင်းကျင်ဆိုင်ရာနှီးပညာအလုပ်ဖွဲ့ကပြောပါတယ်။ဒီဒေတာမှာတစ်ချိန်ကစိမ့်လန်းနေတဲ့တောင်ကုန်းတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ဩဂုတ်နဲ့စက်တင်ဘာလတွေထဲမှာရိုဟင်ဂျာတန်းတဝက်လောက်ဒီဒေတာရင်းကိုရုတ်တရက်ရောက်လာခဲ့တဲ့နောက်မှာပျက်စီးခဲ့ရတာဖြစ်ပါတယ်။အခုကုလသမဂ္ဂရဲ့ဒီစီမံကိန်းဟာပျက်စီးသွားတဲ့သဘာဝဝန်းကျင်ကိုပြန်ပြီးတော့ဆိုးပြေလာစေနိုင်မယ်လို့ IOM အဖွဲ့ပြောခွင့်ရဂျိုးမစ်မန်ကပြောပါတယ
်။ Hundreds of thousands of people arrived. A lot of acreage was stripped bare for firewood. That created a huge risk factor, especially with the monsoon season coming.
အဲ့ဒီနေရာကိုလူပေါင်းသိန်းနဲ့ချီပြီးရောက်လာတော့မူသူတို့တွေထင်းဖြစ်သုံးဖို့တစ်ပင်တွေခုတ်ရကနေမြေကအတော်များများတစ်ပင်မရှိပဲဖြစ်သွားတာပါဒီလိုတောပြုံးတာဟာအထူးသဖြင့်မုတ်တုံရည်နဲ့ကြုံရတဲ့အခါတိတ်ကိုအန်ဒရယ်ကြည့်ပါတယ်မြေပြိုတာတောင်ပြိုတာတွေနဲ့မြေစီလွာကိုထိန်းထားမဲ့မြေမရှိတစ်ပင်မရှိပဲရှင်ဖုံးနေတဲ့တောင်တွေပေါ်မှာယာနဲ့ချီတဲ့တဲလေးတွေဒီအတိုင်းစောက်ထားကြတာပါဒါဟာတကယ်ကိုကပ်ဘေးအန်ဒရယ်ကောင်းကောင်းစိုက်နိုင်တဲ့အခြေအနေပါ
အခုဆိုဒုက္ခတဲ့ဘောင်ကတသန်းလောက်ကိုရှိနေပြီဖြစ်ပါတယ်ဒီဒုက္ခတဲ့တွေရောက်လာတဲ့အတွက်တစ်တော့ဧက2800ဟိုက်တာဘောင်9000လောက်ပျက်စီးခဲ့မယ်လို့ဘင်္ဂလားဒေ့ရှ်တစ်တော့ဌာနကခန့်မှန်းထားပါတယ်ဒီဒေတာရင်းနေထိုင်သူမိသားစုတွေနဲ့ဒုက္ခတဲ့တွေအတွက်ကင်ဆယ်ကူညီအဖွဲ့တွေက LPG မီးဖိုတွေကိုပေးဝင်နေပြီးအခုဆိုရင်စုစုပေါင်းမီးဖို2,400လောက်ပေးခဲ့တာဖြစ်ပါတယ်ဒါဟာထီမီသုံးစရာမလိုအောင်လုပ်ပေးတာဖြစ်ပြီးတစ်တော့ပြတ်သုံးမဲ့အန္တရာယ်ကိုလည်းကာကွယ်နိုင်မှုဖြစ်ပါတယ်။အခုတော့တစ်ပင်ဆိုင်တဲ့စီမံကိန်းကိုကုလသမဂ္ဂကနေလုပ်ပေးနေပြီးဒါဟာရိုဟင်ဂျာဒုက္ခသည်တွေအတွက်ရောဒေသခံအတိုင်းဝိုင်းအတွက်ပါသူတို့ဘဝတွေပြန်လည်ရှင်သန်လာစေမဲ့အခွင့်အရေးတွေပေးနေတာဖြစ်တယ်လို့ဝင်ငွေရမဲ့အလုပ်လည်းဖြစ်တယ်လို့ IOM ကပြောပါတယ်။တဘာဝပတ်ဝန်းကျင်တိုးတက်ကောင်းမွန်လာအောင်လုပ်ပေးမဲ့ဒီစီမံကိန်းကို IOM ကလဝကပေးလှုပ်ခိုင်းနေတာဖြစ်ပြီးဒီစီမံကိန်းတွေမှာပါဝင်တဲ့သူကထောင်ပေါင်းများစွာရှိနေတယ်လို့လည်းပြောပါတယ်
။ဒေါက်ခင်မျိုးသက်တင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်းကနေကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့နိုင်ငံတကာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြတ်တင်ဆက်ပေးသွားမှာဖြစ်တယ်လို့နာနေခင်အင်္ဂလိပ်စာသင်ခန်းစာပို့ချခြင်းနဲ့ဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်တွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။ကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 ကနေ 9:00 အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ 9:00 အထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တရချင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ထုတ်လင်းချက်တွေဖြစ်ပါတယ်ခင်ဗျာ။လိုင်းနိုမီတာ24 40 51တို့အပြင်လိုင်းနိုမီတာ50လိုင်းလိုက်မီတာ190တို့ကပါဆက်လက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဘက်မှာတင်ဆက်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ဒါကတော့ဒီရဇဝတ်မှုဖြစ်တတ်တာခါတော့အတိုက်ကိုကျွန်တော်ရဇဝတ်မှုမဟုတ်ဘူးလို့ပြည်သူကြောင်းနေဖို့အတွက်
လင်းစိတ်တဘာဝကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံမှုနဲ့အဲ့ဒီအတွက်ပြဋ္ဌာန်းထားတဲ့ဥပဒေတွေပြင်ဆင်ဖို့လိုအပ်ကြောင်း Equality မြန်မာကဒါရိုက်တာဦးအောင်မျိုးမြင့်ပြောသွားတာပါအပြည့်စုံကိုဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာနာနေခင်းအင်္ဂလိပ်စာပို့ချခြင်းနဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မှာပြည့်အမှတ်အင်ဂျင်နိုင်ငံတင်ပြပေးထားတာကိုနားဆင်နေကြပါပြီခင်ဗျ
ဒီကနေ့မနေ့အတွက်အရင်ဆုံးကောက်နှုတ်တင်ပြခြင်းနဲ့ဆောင်းပါးကတော့ The Sydney Morning Herald သတင်းစာမှာမြန်မာအပေါ်ဖိအားပေးဖို့အချိန်တန်ပြီးဆိုတဲ့ကောင်းစဉ်နဲ့ Editor အပေါ်ပဲဖြစ်ပါတယ်။မြန်မာအစိုးရရဲ့ကိုယ်နိုင်ငံတွင်ရှိနေတဲ့ Rohingya လူနည်းစုတွေပေါ်အလွန်ဆိုးရွားပြင်းထန်လှတဲ့ဖိနှိပ်နှင်းပတ်တဲ့ကျူးလွန်မှုတွေရပ်တန့်ဖို့ Australia ဘက်ကတန်တမာရေးဖိအားပေးတိုးမြှင့်ဆောင်ရွက်တင်ကြောင်း Editor အပေါ်ကဆိုပါတယ်။ဒီအတွက်ရေရှည်တိုက်ပွဲအနေနဲ့ပြင်ဆင်တင်ပြီးဖြောင်ဖြူးတဲ့လမ်းကြောင်းတော့မဟုတ်ဘူးလို့တတိပေးထားပါဗျ။ဒီသတင်းပတ်တွင် The Herald သတင်းစာကနေအမေရိကန်နိုင်ငံသားရေးဌာနရဲ့မြမရေးဆိုင်ရာစုံစမ်းရေးအဖွဲ့မှပါဝင်ခဲ့သူ Australia စုံစမ်းစစ်ဆေးရေးမှူးတဦးကိုရိုင်းတွေ့ရှိခဲ့ရတဲ့ထိတ်လန့်တုန်လှုပ်စရာဖြစ်ရပ်တွေရဲ့အထောက်အထားအချက်လက်တွေကြောင်းတင်ပြခဲ့ပါဗျ။သူကိုရိုင်းစုဆောင်းယူခဲ့တဲ့တပ်တွေအထောက်အထားတွေပေါ်မှာအခြေခံပြီးဝန်ကြီးချုပ် Morrison ဦးဆောင်တဲ့ Australiaအစိုးရအနေနဲ့ငင်းကြဲရေးထိမ့်သိမ်းရေးဆိုင်ရာမစ်ရှင်အဖွဲ့အပြင်စစ်ရာဇဝတ်မှုဆိုင်ရာခုံရုံးဖွဲ့စည်းဖို့အများပြည်သူသိအောင်တိုက်တွန်းခဲ့ပါတယ်။ Victoria ရဲတပ်ဖွဲ့မှအတွေ့အကြုံကြွယ်ဝတဲ့လူသက်မှုကင်းဆိုင်ရာရဲစုံတောက်ဟောင်း Michael Stefanovic ဟာ Balkan ဒေသ Darfur နဲ့ Congo နိုင်ငံတွေမှာဖြစ်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးခဲ့သူလည်းဖြစ်ပါတယ်။သူအနေနဲ့အခု Rohingya တွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်နှိမ်ပတ်မှုမျိုးလောက်ကြောက်မက်စရာကောင်းတဲ့ပြစ်မှုမျိုးကိုဘယ်တော့မှမတွေ့ကြုံမမြင်ခဲ့ဘူးလို့ဆိုကြောင်းဆောင်းပါးမှာရေးထားပါတယ်။ရွာတွေမှာလူတွေကိုအစုလိုက်ပြုံလိုက်ဖမ်းဆီးပြီးနောက် Rohingya ယောက်ျားတယောက်ကိုဆွဲထုတ်ပြီးအဲ့ဒီလူကိုလူအုပ်ထဲမှာရှိနေတဲ့ Rohingya အမျိုးသမီးတဦးကိုအတင်းကျပ်ရွေးခိုင်းပြီးတော့အဲ့ဒီအမျိုးသမီးကိုလူတွေရှေ့မှာပဲမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်အတင်းအဓမ္မပြုကျင့်ခဲ့တဲ့ပြစ်မှုကျူးလွန်မှုတွေအပါအဝင်အခြားကြောက်မက်ဖွယ်ကောင်းတဲ့ဖိနှိပ်ညှဉ်းပန်းမှုတွေကို Michael Stefanovic က The Herald သတင်းစာကိုပြောပြခဲ့ပါတယ်။အခုလို Rohingya တွေပေါ်အကြမ်းဖက်ဖိနှိပ်မှုကိုတားမြစ်ဖို့ဒေါန်ဆန်းစုကြည်ဘက်ကပြက်ခွက်ခဲ့ကြောင်း Editor အဘော်ကထောက်ပြခဲ့ပါတယ်။အခုဆိုရင်အာဆီယံနိုင်ငံသားဝင်ကြီးတွေပေါင်းစည်းပြီးအလွန်ရှားပါးတဲ့လုပ်ရက်အဖြစ် Rohingya တွေပေါ်ဖိနှိပ်တဲ့ဆိုးရွားလာတဲ့ပြစ်မှုတွေမှာကျူးလွန်သူတွေကိုအရေးယူဖို့မြန်မာအစိုးရကိုအင်္ဂါနေ့ကတိုက်တွန်းခဲ့ကြပါတယ်။ Australia အနေနဲ့ဒေတာရင်းအာဆီယံနိုင်ငံတွေနဲ့အနီးကပ်လက်တွဲလှုပ်ဆောင်သင့်တယ်လို့မြန်မာကိုဆက်လက်ကာကွယ်ပေးနေတဲ့တရုတ်ကလည်းဖိအားပေးသင့်ကြောင်း Editor အဘော်မှရေးသားထားပါတယ်ရှင်။ဆက်လက်ပြီးတင်ပြမှာကတော့သတင်းတော့တွေကိုဖန်ဆီးထောင်ချတာဟာဒီမိုကရေစီရေးကိုပဲပိုးပြီးဆုပ်ယုပ်ပျက်စီးစေကြောင်း The Washington Post သတင်းစာမှာ Jason Rezian ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာ Rohingya Muslim တွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအကြောင်းစုံစမ်းရေးသားခဲ့တဲ့ Writer သတင်းတော့နှစ်ဦးဖန်ဆီးထောင်ချခံရတာဟာသတင်းလွတ်လပ်ခွင့်ဆိုတဲ့အချက်တစ်ခုလည်းမဟုတ်ပဲအစိုးရနဲ့ပြည်သူကြားဆက်ဆံရေးမှာကြုံတွေ့နေရတဲ့ကြီးမားလာတဲ့အခက်အခဲစိန်ခေါ်မှုတချို့ကိုမိမောင်းထိုးပြနေတာဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။အခုလိုသတင်းတောက်တွေကိုတရားရုံးကနေပြစ်ဒဏ်စီရင်တဲ့ပုံစံမျိုးကိုမြန်မာနိုင်ငံအပြင် Egypt, Turkey, Bangladesh, Philippines နိုင်ငံတွေမှာတွေ့မြင်ခဲ့ရကြောင်း Writer သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ဥပဒေအကြံပေးအဖွဲ့မှပါဝင်တဲ့နမဲကျော်လူခွင့်ရေးရှင်နေအမားဂလိုနီကပြောကြောင်းဆောင်းပါးရှင်ကရေးထားပါတယ်။အဲ့ဒီနိုင်ငံတွေမှာရှိတဲ့အစိုးရတွေရဲ့တူညီတဲ့အကြောင်းပြချက်ကတော့သတင်းတောက်တွေရဲ့အမှုကိုလွတ်လပ်တဲ့တရားစီရင်ရေးနဲ့ကင်တွယ်ခဲ့တာဖြစ်ပြီးနိုင်ငံရဲ့လုံခြုံရေးကိုချိုးဖောက်ခဲ့မှုဆိုတဲ့ပြစ်မှုနဲ့စီရင်ချက်ချခံခဲ့ရတာဖြစ်တယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ဒီလိုအကြောင်းပြချက်မျိုးဟာအာဏာရှင်အစိုးရတွေလက်ထက်တုန်းကလည်းအတူတူပဲဖြစ်တယ်လို့ရွေးကောက်ပွဲကအနိုင်ရလာတဲ့အစိုးရခေါင်းဆောင်တွေကလည်းအရင်ကတော့ဒီမိုကရေစီရေးကိုမြင့်တင်ဆောင်ရွက်နိုင်မယ်လို့အများကမျှော်လင့်ခဲ့ကြပေမဲ့ကံမကောင်းစွာပဲသူတို့ဘက်ကမလုပ်နိုင်ဘူးဆိုတဲ့အားနည်းချက်ပဲဖြစ်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ မြန်မာနိုင်ငံဖြစ်ရမှာတော့သတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီရေးကိုယက်တီထောက်ခံမယ်လို့မျှော်လင့်ထားတဲ့ NLD အစိုးရခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာအခု writer သတင်းတောက်နှစ်ယောက်ထောင်ချခံရတဲ့ကိစ္စမှာပြစ်ဒဏ်နဲ့ထိုက်တန်တဲ့သဘောမျိုးမှတ်ချက်ပေးပြောဆိုမှုဟာအာဏာကိုအလွဲသုံးစားလုပ်တဲ့ရှက်စရာကောင်းတဲ့လုပ်ရပ်ဖြစ်တယ်လို့ဆောင်းမရှင်ကဆိုပါတယ်။ဆိုရလာတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ရင်ဝေဖန်မှုတွေကိုဖိနှိပ်တားဆီးဖို့အစိုးရတွေဟာတရားစီရင်ရေးကိုအလွဲသုံးစားလုပ်နေကြောင်းနဲ့နိုင်ငံတကာမှာဒီလိုဖိနှိပ်မှုတွေကိုကာကွယ်နိုင်ရေးသူတို့အနေနဲ့ပုံမိုပူပေါင်းပြီးစတင်ဆောင်ရွက်နေကြောင်းအမောက်ဂလူနီကပြောခဲ့တယ်လို့ဆောင်းမမှာရေးထားပါတယ်ရှင
်။ဒေါ်သားရှင်များရှင်ကံကွယ်မှုတွေအကြီးအကျယ်ထွက်ပေါ်ခရာကကချင်ပြည်နယ်မြစ်ဆုံရေကရာစီမံကိန်းရပ်ဆိုင်ထားတာအခုဆိုရင်9နှစ်ရှိသွားပါပြီ။အရင်အစိုးရလက်ထက်ကတည်းကဆိုင်ငံထားတဲ့စီမံကိန်းမှာအထူးကကြတဲ့တရုတ်နိုင်ငံကပြန်ဆနိုင်အောင်တွန်းအားပေးနေပေမဲ့ဒေသခံတွေပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကတော့စီမံကိန်းလုံးဝရပ်ပစ်ဖို့တောင်းဆိုနေကြတာပါ။ဖွံ့ဖြိုးရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကြားလွန်ဆွဲနေတဲ့မြစ်ဆုံစီမံကိန်းရှေ့ဆက်တင်မတင်ဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေခံလိုအပ်ချက်တွေကြီးကြီးမားမားရှိနေစေမြန်မာနိုင်ငံမှာဖွံ့ဖြိုးရေးနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဘာကိုရွေးမလဲဆိုတာတွေကိုသောတာရှင်တွေပါဝင်ဆွေးနွေးမေးမြန်းဖို့လည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0123923555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံ file နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။တော်ရရှင်တို့အနေနဲ့အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရခင်ဗျာ။ VOA American တန်ကကြာသပတေးနေ့မနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အလဲရောက်လာပါပြီ။ American Style EDM အသုံးတွေကိုတော့ဒေါ်လာလာတန်ကတင်ပြပေးထားပါရခင်ဗျာ
။ဒီကိမ်နဲ့တင်ပြမယ့် EDM အသုံးကတော
့ Break the Bank
ဖြစ်ပါလေ။စာလုံးပေါင်းက BREAK break ကချိုးတာခွဲတာအကွဲစီတာချိုးဖောက်တာလို့လွန်ကောက်ဒီပေးရပြီး THE the BANK the bank ကဘန်ဒိုက်ဆိုတော့ Squid Chrome ရဲ့ဓာတ်ရိုက်ဒီပေးကတော့ဘန်ဒိုက်ကိုချိုးဖောက်တာဘန်ဒိုက်ကိုကွဲစီတဲ့သဘောမျိုးပါဒီ idiom ဆင်းသက်လာတာကတော့လောင်ကစားဝိုင်းကလို့ဆိုပါလေလောင်ကစားရမှာလောင်ကစားသူတူဟာဒိုင်မှာရှိတဲ့ငွေထွက်ပိုးပြီးနိုင်သွားလို့ဒိုင်ကွဲသွားတဲ့အဖြစ်မျိုးကိုဆိုရင် break the bank ဆိုပြီးတော့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကလေဒီတိုင်းပါပဲကိုမှာရှိသမျှငွေအကုန်ကုန်သွားမယ့်အဓိပ္ပာယ်ကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့ကိုစုထားတဲ့ငွေအဖြစ်ဘန်ဒိုက်ကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်ဒါကြောင့်မလို့စုထားတဲ့ငွေအကုန်ကုန်မဲ့ဆိုရင်ဘန်ဒိုက်ကြီးပေါက်သွားတော့မယ့်သဘောပေါ့ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Buying a new dress at a discount price will not break the bank. So go ahead and buy the one you like for your party.
အင်ဂျီအစ်စ်တဲကိုရှော့စင်းချနေတဲ့ဝယ်မှာမို့ကို့မှာရှိတဲ့ပက်ဆံအလုံးကုန်မသွားနိုင်ပါဘူးဗျာ။ဒါကြောင့်ခင်ဗျားပါတီအတွက်ခင်ဗျားကြိုက်တဲ့အင်ဂျီကိုဝေသာဝေစမ်းမှာဗျာလို့အထည်ပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Buying a new dress at a discount price will not break the bank so go ahead and buy the one you like for your party
ကိုမရှိတဲ့ငွေအလုံးကုန်သွားမယ်ဆိုရင်ဘယ်လို idiom အသုံးနဲ့တင်စားပြောနိုင်မလဲ
Break the bank
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီခရစ်မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော်လာလာတန်စီစဉ်တင်ဆက်တဲ့ American Style EDM အသုံးတွေကိုနားဆင်ကြရတာပါခင်ဗျာအခုတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြဖို့အလဲရောက်လာပါပြီ LGBT လို့ခေါ်တဲ့လိင်စိတ်တဘာဝလိင်စိတ်သဘောတဘာဝကွဲပြားသူတွေကိုအစဉ်လာအဖြစ်မြမလူအဖွဲ့အစည်းကခွဲခြားဆက်ဆံခဲ့ကြပါတယ်လူခွင့်ရေးကိုအထူးဦးစားပေးပြောဆိုလာကြတဲ့ဒီကနေ့ခေတ်ကမ္ဘာကြီးမှာတချို့နိုင်ငံတွေဆိုရင်သူတို့ချင်းထိတ်မြားလက်ထပ်ခွင့်ကိုတောင်းတရားဥပဒေကခွင့်ပြုထားပြီးကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာရောသူတို့အပေါ်တရားဥပဒေအရလူမှုရေးအရဒဏ်တူထားဆက်ဆံကြပါသလားသ သူကိုယ်တိုင်လိင်စိတ်တဘာဝကွဲပြားသူအတူဖြစ်တယ်လို့လူသိရှင်းကြားဖော်ထုတ်ပြီးလူခွင့်ရေးလှုပ်ရှားနေသူ Equality Myanmar Director ဦးအောင်မျိုးမင်းနဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ။တော်မျိုးမင်းကျွန်တော်ဒီနေ့ဆွေးနွေးနေတာကတော့တရားဥပဒေနဲ့ပြုပြင်လို့မရနိုင်တဲ့လူခွင့်ရေးဆုံးချုပ်မှုတွေ ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပါတယ်အထူးသဖြင့်မြန်မာနိုင်ငံLBDQ ရဲ့အကြောင်းလဲပါဝင်မှာဖြစ်ပါတယ်စကမ်းစားLBDQကိုမြန်မာလိုတခွန်းနဲ့လွယ်လွယ်ကူဖြစ်အောင်ပြောရင်ဘယ်လိုပြောလို့ဖြစ်နိုင်ပါလဲခင်ဗျာ။ဟုတ်လင်းစိတ်သဘောကပါဝါခွဲခြားတင်ရချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့အဲ့လင်းစိတ်သဘောကပါဝါခွဲခြားတင်ရချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့အဲ့လင်းစိတ်သဘောကပါဝါ
389လောက်ရှိပါတယ်။ဒါကတော့ LGBT လိင်ဖြည့်ကွဲခြားသူများမဟုတ်ပဲနဲ့တဘာဝမဟုတ်တော့ဓမ္မတာမဟုတ်တော့လိင်ဆက်ဆံသူများကိုဆရာသမားစုသတ်မှတ်ထားတဲ့အတွက် LGBT ကအဲ့ဒီအောင်မှာအကျုံးဝင်တဲ့ပုံမျိုးတော့ရှိနေခဲ့။ဒါကတော့ဆရာသတိပုံမှာနံပါတ်389မှာပြဿနာရှိနိုင်တော့အပိုက်ဖြစ်ပါတယ်
။ဒါမှအဲ့ဒီကိစ္စတိုင်တန်းသူမရှိရင်အေးယူနိုင်သလားလူမျိုးကိုတင်းစစ်စီပြီးတော့အေးယူနိုင်သလားသူရိမုတ်သက်သေအထောက်အထားနဲ့ပစုံတရားတိုင်ကြားမှုရှိမှအေးယူနိုင်တဲ့ကိစ္စမျိုးလား
တိုင်ကြားမှုရှိမှအေးယူနိုင်သောကိစ္စဖြစ်ပါတယ်အဒီနဲ့တခြားအခြေအနေရှိသည့်ဒုက္ခတွေကိုကြားခံရတဲ့နေရာမျိုးမှာတိတိကျကျမရှိတဲ့အတွက်ချင်းချောက်ပြီးငွေကောင်းတာလေးတန်းတဲ့ပတ်သက်ပြီးတော့ဒီရဲခိုတိုင်းကအမှုခွင့်နဲ့အေးယူမယ်ဆိုတဲ့ကိုကြီးမှုကြီးလည်းဒါကိုသင်ပြရပါခင်ဗျာ
ဆိုတော့လင်းစိတ်ကွဲပြားသူတွေတန်းတူအခွင့်အရေးရရှိဖို့အတွက်ဥပဒေကြောင့်အရာပြင်ဆင်ဖို့လိုတယ်ဆိုရင်တော့အဲ့ဒီဥပဒေကိုပြင်ဆင်ဖို့လိုတာပေါ့နော်
။ဟုတ်ကဲ့ဒါကတော့ဒီရာဇဝတ်မှုဖြစ်တမ်းမှာသာတော့အပိုက်ကိုကျွန်တော်ရာဇဝတ်မှုမဟုတ်ဘူးလို့ပြည်သူကြောင်းနေဖို့အတွက်လိုအပ်ပါတယ်။ဒါကြောင့်လည်းဒီဥပဒေကကျွန်တော်တို့ဒီလူ့အခွင့်အရေးပြောမယ်ဆိုရင်ဒီမျိုးသဘောသူစားကအသက်လက်ရှိပြည်သားသူတွေရဲ့မျက်စိညာကိုနဲ့ဒီမှာပဲဆိုတော့ရှိချက်ပြည့်ဆက်ကနေခိုင်ခွင့်ကိုထိခိုက်တဲ့သဘောမျိုးကျွန်တော်ရှိတယ်။ဒါကဒီအခုလေးရပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီချက်ပါ။အဲ့တော့ဒီလိုမျိုးတွေ့မိရောင်ရဲ့အတိတ်ကလည်းရပြီးသား။ဒီဥဒ္ဓဘောကစာနာဖြစ်တဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဝေရောက်ပြီးတော့ဆက်ဖက်ခြင်းမရှိသေးဘူး။အဲ့ဒါကလူခုရှိတော့ငါကျွန်တော်ပြောမယ်ဆိုပြောလို့ရတဲ့အချက်ဖြစ်ပါတယ်။
အဲ့ဥပဒေကြောင့်အပြင်လူမှုရေးအပြင်မြန်မာနိုင်ငံလူမှုအစိုင်းပိုင်းကဒီကိစ္စကိုဘယ်လောက်လက်ခံကြပါသလဲအဲ့ဒီဟာကိုပြုပြင်နိုင်တဲ့နည်းရှိသလားဘယ်လိုပြုပြင်သင့်တယ်လဲဆိုတာကျွန်တော်ဆက်ပြီးတော့မေးချင်ပါတယ
်ဥပဒေကကျွန်တော်ပြည်သူကြောင်းတဲ့ဘုံအတွက်ကြိုးစားနေတယ်တစ်ချိန်ထဲမှာလည်းဥပဒေဘယ်လောက်ကြောင်းကြောင်းမြန်မာပြည်သူလူထုတွေခြားထဲမှာခုနလိင်ဖြည့်သဘောတရားကကွဲပြားသူများကိုစာရွေးစွာမြင်နေတဲ့ပြင်းချမှုတွေပုံတိမှုတွေသူအသိမှမဖြစ်မှုတွေကတော့ကျောင်းကတော့ဖြစ်နေပါလေ။ဘာကြောင့်လဲဆိုတော့ဥပဒေရဲ့ဘာပြောပြထားတဲ့ချက်ကစောင့်ခင်းမှရှိပါလေ။ဒါပေမဲ့လူရည်နှလုံးသားနဲ့လူရည်ဂျင်းထဲမှာခင်းအောင်နေတဲ့မှားယူတဲ့အယူဆတွေကကျွန်တော်ဘာသာရေးတွေလိုမျိုးတနည်းကုန်ထဲစင်တာလိုမျိုးကျွန်တော်တို့ရဲ့ဒီဝီရကလာတုံ့ပြန်ဆုံးမချက်လိုမျိုးနဲ့ဆွေးနွေးမိတာ။အဲဒီကိစ္စကိုလူတွေကပြည်ပြောင်းလဲတဲ့အတွက်တော်တော်များများဖြစ်ဖြစ်နေကြတယ်။တချို့နေရာတွေဒီအရအမှန်လို့ယူဆရတဲ့ဥပဒေကြောင်းတွေကစာအုပ်ကြောင်းမှာဒီကပိနဲ့ UDS သိစိတ်ကနေမှားယူနေတဲ့အစိတ်စားလိုက်ဆိုင်ရာခံယူချက်တွေကြောင်းမှုတော့ဥပဒေကြောင်းတွေပုံပြီးခက်တယ်လို့ကျွန်တော်ယူဆပါတယ်။အ
ဲ့လိုပြောင်းလဲဖို့အတွက်မြန်မာနိုင်ငံတွင်းမှာအထောက်မှုကဘလောက်ရှိပါသလဲ။များသောအားဖြင့်အသိပညာကျွယ်ဝတဲ့ပုဂ္ဂိုလ်တွေပရိသတ်ပေါ်မှာလွှမ်းမိုးမှုရှိတဲ့စာရေးဆရာတွေအမှုပညာသမားတွေကလုပ်မယ်ဆိုရင်လုပ်လို့ရမယ်လို့ထင်ပါတယ်။ဒါပေမဲ့အမှုပညာပိုင်းကိုပြောရင်တချို့ဒီရုပ်ရှင်ဇလန်တို့ဘာတို့မှဒီလိုလိင်စိတ်သဘောသဘာဝကွဲလွဲတဲ့လူတွေကိုဟာသအဖြစ်နဲ့အချိုးနှိမ်ထားတဲ့ဇက်ကောင်ဇဲမျိုးနဲ့ပေါ်ပြကြတာဟိုတုန်းကရှိတယ်အခုတော့အဲ့ဒါတွေကိုပြုပြင်ဖို့လုပ်ကြတာတွေ့ပါသလား
ကျွန်တော်တို့ကတော့ဒီလိုမျိုးအယူအဆကိုကြောင်းရဖို့တဲ့အဒီလန်နဲ့ခုနဲ့ကျူးစားပါတယ်။ဘာကြောင့်လဲဆိုတော့လိင်စိတ်သဘောသဘာဝကွဲပြားသူကိုယ်တိုင်ကဒီလိုမျိုးသတ်မှတ်ချက်တွေမဟုတ်ဘူး။ပုံစံသတ်မှတ်ချက်တွေကိုထိုးထောက်နိုင်တဲ့အတွက်သူ့ကိုစိတ်ပိုင်းဆိုင်ရာအတွေ့အကြုံဆိုင်ရာဆောင်ရည်ကြည့်တဲ့အပိုင်းဒါရီကိုသူ့ကိုယ်တိုင်ဒီလိုအဆိုးလားဟောင်းကိုချိုးထောက်ပြီးတော့ပုံစံကွက်ကိုဆန့်ကျင်နိုင်တဲ့လုပ်ဆောင်တာတစ်ခုရှိပါတယ်။နောက်တစ်ခုကတော့တခြားသူရဲ့အမြင်ကြောင်းနဲ့ပုံတွေ့ပညာပေးလို့ဆောင်ခြင်းဖြစ်ပါတယ်။ပညာမျိုးပါတော့ကျွန်တော်တို့ဗဒိမီဒီယာတွေသူများတွေရှင်းပြပွဲတိုင်းရဲ့ချင်းထုံးပါတယ်။ဒါနဲ့ခုနပြောတူပါပဲဗဒိမီဒီယာနဲ့အမှုပညာကဏ္ဍကကျွန်တော်တို့သိချင်တဲ့ မှန်ကန်တဲ့သတင်းစကားတွေမပါလိမ့်မယ်ဒီလိုမျိုးလေးသိခွဲပြားသူတွေပေါ်မှာပါခဲ့တဲ့အယူအဆဖြစ်အောင်ဘုံမြစ်ပြည်သူရောခိုင်မာအောင်လုပ်ရတဲ့အခြေအနေမျိုးရှိနေတယ်။ဒါကြောင့်လို့ဆိုတော့ယူတုကလူ့ပညာကိုကြည့်တယ်။ကြည့်တဲ့အခါမှာယူတုရဲ့ကံစားချက်တွေမကဘဲနဲ့လူရဲ့အုံမောက်ခဲ့ဘူး။မှားရတာနဲ့ဝင်ပွားနိုင်တဲ့ပုံစံတွေမျိုးကြီးဒီလိုဖြစ်ဖြစ်တူဒီလူတွေတော့ခရီးပြားတဲ့သူတွေကိုဟာပါလိုမျိုးအကြမ်းဖက်စရာလိုမျိုးတော့သူတွေနဲ့မတူညီတော့ထူးခြားတော့ပြည်သူပုံဖော်နေတဲ့အရာရှိနေတယ်။အဲ့အရာကိုကျွန်တော်တားမြစ်ဖို့အတွက်ဒီချင်းစီရင်မှုတရားခဲ့ပြီနဲ့တချို့နေရာတွေမှာတော့တားမြစ်ပြီနဲ့ဒါကြီးကိုပေါက်ပြောက်ပေါက်လို့လို့မရအောင်ထို့လို့သူတွေအန်ဒီသူတွေကိုယ်တိုင်ကဒီလိုမျိုးကိစ္စမျိုးနဲ့ဝေရအောင်လုပ်ဆောင်မယ်ဆိုတဲ့စိတ်ဓာတ်ရှိနေတယ်မှန်ရတဲ့ဒီစာရီကောင်းလေးတို့တို့ကိုယ်တိုင်အမှုမပြောင်းနိုင်တဲ့ကိစ္စတွေကကျွန်တော်တို့အကြံပြုနေတဲ့အဟန့်အတားတွေဖြစ်နေပါတယ်
။နောက်တစ်ခုကဒီလူတွေဟာလင်းစိတ်ကြွယ်ပြားတဲ့သဘောတဘာဝရှိတဲ့ဆိုတာကိုမြန်မာတွေအထက်မှာတချို့ကတော့အပေါင်းအသင်းကြောင့်ဖြစ်လာတဲ့နာရှာကြောင့်ပေါ့နေရှာမဟုတ်ဘူးဆိုပြီးတော့ယူဆတဲ့ယူဆလည်းရှိရထင်ပါတယ်။အဲ့ဒီတစ်ခုရောဘယ်လိုပြောလို့ပါလဲ
။အခုချိန်ထိဒါကြောင့်ဒီလိုလင်းစိတ်ကြွယ်ပြားမှုရှိတဲ့ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ဒီကမှန်ကန်သော theory မရှိသေးပါဘူး။တချို့ကတော့ natural ရသူတို့အမြင်ဆက်လို့ဖြစ်တယ်။တချို့ကတော့ hormone ကြောင့်ဖြစ်တယ်။တချို့ကတော့ဒီအတိတ်ကံကြောင့်ဖြစ်တယ်ဆိုရင်အမျိုးမျိုးသာဖြစ်နေတဲ့အသက်ကနေအရာမျိုးတော့မရှိဘူး။ဒါပေမဲ့ကျွန်တော်တို့ပြောနေတာတခုကဒီကိစ္စကရောဂါတော့မဟုတ်ဘူး။ဒီရောဂါလည်းမဟုတ်ဘူး။ကုသတဲ့တဲ့ရောဂါလည်းမဟုတ်ဘူး။ဒါပေမဲ့ global ဖြစ်ဖြစ်ဖြစ်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ကဖြစ်လာတဲ့ပုံစံတိုင်းလက်ခံဖို့ကပုံပြီးရေးကြည့်မယ်။အဖြေရှာလို့မရတော့ကိစ္စအစ်ကညာရလူမှုရေးရစိတ်ပိုင်းရအဖြေရှာလို့မရတော့ကိစ္စကိုအငြင်းသွားနေမဲ့အခါထူလာတော့ကိစ္စကိုပကတိတိုင်းရှင်းနေပြီးတော့ဒါကိုကျွန်တော်တို့မြင်နိုင်မှုပုံပြီးအရေးကြီးတယ်လို့ထင်ပါတယ
်။နောက်တစ်ခုကမြန်မာနိုင်ငံမှာဗုဒ္ဓဘာသာနိုင်ငံလို့ခိုင်ထားတဲ့နိုင်ငံဖြစ်ပါတယ်။အဲ့မှာဗုဒ္ဓဘာသာတရားတွေမှာကိုနိုင်ကကျွန်တော်ကြားဘူးတာအဲ့ဒီလိုလင်းစိတ်ကြွယ်ပြားနေတဲ့လူတွေဟာယောက်ျားတွေကိုယဟန်ဝခွင့်မပေးဘူးဆိုပြီးတော့လည်းပဲပညာရှိစီလိုကြားပါတယ်အဲ့ဒီဟာနဲ့ပတ်သက်လို့ရောဘာသာရေးအတိုင်းပိုင်းမှာလက်ခံနိုင်တဲ့တိုးတက်တဲ့အမြင်ရှိသောသံဃာတော်များရောတွေ့ရပါသလားအဲ့ဒီယူဆရောတွေ့ရပါလား
ဘုရားဘာသာကနေမြင့်စိတ်ဆွေးကြားပညာကိုယဟန်ခံကအောင်ဖြစ်ဝင်ဝင်ရှိဘူးဆိုတဲ့အယူအဆနဲ့ပတ်သက်လို့အတိအကျနှစ်မျိုးကိုကြားနေပါတယ်ဒါလည်းဆိုတာကကိုယ့်ရဲ့အတိအကျဖွင့်ဆိုချက် interpretation အမိုင်းနဲ့ပတ်သက်တိုင်းနဲ့ဖြစ်နေတချို့ကကျေးဇူးမကမိမမကြတော့ပညာဖြစ်တဲ့ကဒါကြောင့်လို့ဖျားချင်တယ်ဒီလိုမျိုးဝင်ခွင့်မပေးဘူးပြောထားတယ်ဒါတချို့ကဒီလိုမျိုးပုံမျိုးတွေမြင်းနဲ့ရောစားဖြစ်ဖြစ်ဖြစ်ချင်းဆိုတဲ့အရာကတော့ခုနပြောတဲ့ဒီနေစိတ်သဘောသဘာဝမဟုတ်ခဲ့နဲ့ဒီလိုမျိုးယူသားကဲဆိုဒီကိန်းကဒီချိရတာနောက်တခြားသူကခံစင်းပြီးတော့ဒီကောင်ခံစင်းပြီးတော့ဥစ္စာဖြစ်လာအဲ့လိုမျိုးပုံစံမျိုးနဲ့နေတယ်ဆိုရဲအတိတ်ကဖြစ်ဆိုချက်နှစ်ခုတော့ကျွန်တော်ရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့ကြိုးတင်ခဲ့တာတခုကဘလို့ဖြစ်ချင်ရဟန်းဝင်ပြီးနဲ့ကြင်ကြံပြီးတော့ဒီလိုမျိုးသိခါဟုတ်ပြီးမထွက်သေးဘူးဒါတွေမထွက်ပါဘူးဆိုလို့ရှိရင်တော့ဒီအမျိုးကိုကျွန်တော်တို့ဒါလူသားအနေနဲ့ညီညွတ်နေတယ်ပြီးတော့ main six square ပြားဖို့ပေါ့ကအချိန်ကြံပြီးတော့ဒါမျိုးကိုကျွန်တော်သိမှမဖြစ်ဘူးဆိုတော့ထောက်ပြချက်တွေပြောလာပါတယ်။ဆရာကတော့တချို့ကလည်းဒီလိုမျိုးဝီနည်းနဲ့ပြောချက်တွေကိုပြောပြပြီးတော့ဒါဒီကရဆိုလို့ကျတာအရာမဟုတ်ဘူးကျန်တဲ့ခေပါပြောဖြစ်ဖြစ်ရှိလာပါဘူးခင်ဗျာ
တဲ့တော့တခုထပ်ပြီးဆက်စုကျင်တာကကိုအောင်မျိုးမင်းတို့လိုပုဂ္ဂိုလ်တွေကတယောက်ယောက်များယဟန်ဝတ်ဖို့ကြိုးပမ်းမှုပါသလားလက်ခံကြတာရှိပါသလားခင်ဗျာ
ရှိကြပါလေဒါကတော့ကျွန်တော်တို့ဒီခုနပုံပြချက်မှာမိရမိတော့ကိုယ့်ရဲ့ယူဆနဲ့ရောက်ချတယ်တော့ရောက်ချဖို့ဆိုရရှိကြရင်းနဲ့ဝင်ပြီးတော့လောက်ကောင်နေတူရှိတယ်ဒါကြောင့်လည်းဆိုတော့ဘယ်လိုဖြစ်ဖြစ်နေစိတ်တူပြောပြောသူ့ရဲ့ခန္ဓာကိုယ်ကဒီအမျိုးသားပေါ်ပြီးပဲဖြစ်နေတယ်အမျိုးသားရဲ့ခန္ဓာကိုယ်ဖြစ်တဲ့အတွက်ဒါကရောက်သားဆိုတဲ့ကတ်မှတ်ချက်မျိုးကတ်နေပါလေ။ဒါဆိုဒီအရာကခန္ဓာကိုယ်နဲ့မဆိုင်ဘူး။ဉာဏ်စိတ်ဆိုရဲစိတ်ပိုင်းဆိုင်ရာနဲ့ဉာဏ်စိတ်ခံယူမှုအပိုင်းနဲ့ဆက်ဆိုင်နေတဲ့ဒါမျိုးမျိုးပြင်းတဲ့ပုံမှာရောက်သားလို့ပြောပြီးတော့ဒီဟန်ကိုဖြစ်လာပြီးဒါနဲ့ပတ်သက်ပြီးတော့ကာမနာပေါင်းဝင်ရတဲ့ဟာကြီးလည်းအများကြီးရှိပါတယ
်။နောက်ဆုံးမေးချင်တာကောင်မျိုးမင်းအခုမြန်မာပြည်ထဲဝင်ပြီးဆောင်ရွက်လာပြီးတဲ့နောက်မှာဒီလင်းစိတ်ကြွယ်ပြားသူများရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တိုးတက်မှုတစုံတရာတွေးလာရပြီလို့ယူဆပါလားဘယ်အပိုင်းမှာတိုးတက်လာခဲ့ပြီ
ဥပဒေပိုင်းဆိုင်ရာဖြစ်တဲ့အကြောင်းလေးမှုကိုကျွန်တော်တို့တရားဝင်အစိုးရမြောက်လာပြီးမဲ့ဒါနဲ့ပတ်သက်ပြီးဖြစ်တဲ့အကြောင်းလေးမှုကြီးချိုးပန်းမှုကြီးရှိလာတယ်လင်းစိတ်ကြွယ်ပြားသူများကလည်း အမျိုးသမီးအခုရေလုံးဆောင်တူရဲ့ဝိုင်းမတ်မှုမှုကြီးရှင်းနေပြီးဥပဒေပြင်ညာရှင်ရဲ့လက်ပေးလုပ်ဆောင်မှုတွေဒါရက်ကျတော့အကောင်းလာပါလေဒေဝိခွဲကြားသူတွေရောဒေဝိခွဲကြားသူမဟုတ်တော့သူတွေကဟောလက်တွဲလုပ်ဆောင်မှုရှိလာတယ်ဒါပထမတစ်ချက်ပါနောက်တစ်ခုကတော့ကျွန်တော်လူမှုကြားရမှာအပြည့်ကြောင်းလာမှုပါတချို့သောမီဒီယာတွေဒီဒီတိုင်းနေမှာသူတို့ရဲ့အားမန်တွေသူတို့ရဲ့ဖက်ချမှုတွေလူခွေရှိကောင်နဲ့လူညံ့တဲ့အစီအစဉ်တွေဒါတွေပေါ်လာခြင်းကကျွန်တော်တို့အရင်တော့ဘယ်လိုမှမရှိခဲ့တော့ကိစ္စတွေဖြစ်လာတယ်။နောက်တစ်ခုကခုရဲ့လိင်စိတ်ကိုပုံပုံလင်းလင်းပြောနိုင်တော့သူများခဏတုန်းကပေါ်လာပါပြီ။အရင်တော့ကျွန်တော်တို့ဒီလူမျိုးတွေကိုမိကျသပေးငါတို့စားလေခဏတိုင်းမှာရှိနေမယ်အခုဆိုရင်အင်ဂျီတိုင်းဝိုင်းနိုင်ငံရေးပါတီတိုင်းဝိုင်းတို့ကထူးချွန်တဲ့စီးပွားရေးတိုင်းဝိုင်းစားလေအတိုင်းဝိုင်းတွေမှာဒီကိစ္စကပြောလာတဲ့ဒီမျိုးတွေဒါမျိုးရှိလာတာကိုကုန်ပြီးပြတွေ့လာတာပါခင်ဗျာ။
ကျောင်းသားစီစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သူယုံကြည်ရာစီစဉ်ကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီအခုတစ်ပတ်အစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့ပညာသင်ဆုအစီအစဉ်နဲ့နယူးယောက်ပြည်နယ်ဆရာကူးစ်တက္ကသိုလ်မှာပညာရေးဆိုင်ရာဘာသာရပ်နဲ့မဟာဝိသနာတက်ရောက်တင်ယူနေတဲ့မတ်ခင်ချစ်ဝင်းဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
တူယုံချင်ရခန်းကဏ္ဍလေးမှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးများအကြီးတင်ပါတယ်။နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အတွက်ကြောင့်အခက်အခဲလေးတွေတော့အများကြီးကြုံရပါတယ်။ဒါပေမဲ့လည်းအကောင်းဆုံးကြိုးစားသွားမယ်ဆိုတဲ့စိတ်နဲ့ကိုယ်တက်နိုင်ဆုံးကြိုးစားပြီးတော့တက်ရောက်နေရပေါ့နော်။ကျွန်တော်အနေနဲ့ပထမနှစ်မာစတာအကြောင်းသူတယောက်အနေနဲ့စာသင်ခန်းထဲကတွေ့ကြုံရတဲ့ရင်ကျေမှုလေးအကြောင်းပြောပြချင်ပေါ့နော်။ကျွန်တော်ဒီအတန်းထဲမှာတဦးလေးတော့နိုင်ငံတကာအကြောင်းသားတယောက်ဖြစ်တဲ့အဲ့ဒီအတွက်လည်းဂုဏ်ယူမိရပေါ့နော်ဒါပေမဲ့လည်းတပြိုင်တည်းမှာပဲအခက်ခဲတွေရောရှိတာပေါ့ဘာလဲလဲဆိုတော့ဘာသာစကားသူတို့ရဲ့တန်နေအတန်ထား၃နှုန်းနေ academic ဆိုင်ရာ၃နှုန်းနေပေါ့နော်ဒါတွေကိုကျွန်တော်အများကြီးလေ့လာရတယ်ပြန်ပြီးတော့အများကြီးဖတ်ရတယ်ပေါ့နော်အတန်ထဲမှာကိုသည်ဟိုဆွေးနွေးမှုကောင်းစဉ်တိုင်းမှာကိုသည်ပြောရမယ်ဆွေးနွေးရမယ်ကိုယ့်ရဲ့အထင်အမြင်တွေကိုပြောရမယ်ပေါ့နော်သို့ပေမဲ့လည်းတစ်ခါတလေအတန်းထဲမှာဆွေးနွေးတဲ့ဘာသာရပ်ဆိုင်ရာစကားလုံးတွေကိုရင်းနှီးမှုတိစောက်ရတယ်ပေါ့နော်ပထမဦးဆုံးဆင့်ကျွန်တော်တို့အတန်းမစခင်မှာကျွန်တော်တို့ဖတ်ရတဲ့စာတွေရှိပေါ့နော်အဲ့ဒီစာတွေပေါ့မှာရောကျွန်တော်တို့ဘယ်လောက်ထိဟိုသိလဲဘယ်လောက်ထိနားလည်လဲဆိုတာကိုအတန်းထဲမှာပြန်ဆွေးနွေးရတယ်အဲ့ဒီအပေါ်မှာဘာအခက်ခဲဆုံးဖြစ်လဲဆိုတော့ကျွန်တော်တို့နဲ့မရင်းနှီးတဲ့သင်ငန်းစာရဲ့နောက်ခံအကြောင်းအရာပဲဖြစ်ပါတယ်။နောက်ခံအကြောင်းအရာဒီကိုယ်နိုင်ငံအကြောင်းမဟုတ်ဘူး။ကိုယ်နိုင်ငံရဲ့ပညာရေးနဲ့လည်းမသက်ဆိုင်ဘူးလို့သူတို့ရဲ့နောက်ခံအကြောင်းအရာတွေသူတို့ရဲ့သမိုင်းဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီသူတို့ဒီအမေရိကန်နိုင်ငံရဲ့သမိုင်းကိုဘယ်လောက်ထိသိအောင်သိတဲ့ဆိုအောင်တော့သူတို့အမေရိကန်နိုင်ငံသားတွေကြုံတွေ့ရတဲ့သူတို့ဘိုးဘေးပြည်ကြုံတွေ့ကြရတဲ့သူတို့ကိုယ်တိုင်လက်ရှိကြုံတွေ့နေရဖြစ်တဲ့အခက်အခဲတွေသူတို့ရဲ့သမိုင်းတွေကိုကျွန်တော်တို့ကသူတို့လောက်မသိနိုင်ပေါ့နော်အဲ့တော့စာဖတ်တယ်ဆိုပေမဲ့လည်းကျွန်တော်တို့ဒီစာပေါ်မှာနားလည်ပေမဲ့သူတို့ရဲ့သမိုင်းကြောင်းကိုနားလည်ဖို့ကတော်တော်ကြိုးစားယူရတယ်ပေါ့နော်အဲ့ဒီပေါ်မှာဟိုဆွေးနွေးတဲ့အခါမှာမိရဲ့အတွေ့အမြင်တွေဒီတစ်ဖက်အသားပေါ်မှာတစ်ဖက်လူရဲ့သမိုင်းကြောင်းကိုသိချမသိပဲနဲ့ဝင်ဆွေးနွေးတဲ့အခြေအနေမျိုးမဖြစ်အောင်ကိုယ့်ဘက်ကအများကြီးကြိုးစားရတယ်သူတို့ပြောတာကိုရင်နားထောင်ရတယ်အဲ့တော့ဘာပြောချင်တာလဲဆိုတော့ကျွန်တော်တို့ဒီပညာရေးကိုစိတ်ဝင်စားတဲ့အတွက်ကြောင့်ဒီပညာရေးနဲ့သက်ဆိုင်တဲ့ဘာသာရပ်ကိုယူတယ်။အခုတက်နေတဲ့ဘာသာရပ်တွေလည်းဒီပညာရေးနဲ့သက်ဆိုင်တဲ့ရှုထောင့်မျိုးစုံကနေဒီပညာရေးကိုသုံးသပ်ရှုမြင်ပြီးတော့ကျွန်တော်တို့ဒီပညာရေးကနေဘယ်လိုကောင်းတဲ့ဝင်ကျင်ဘယ်လိုကောင်းတဲ့ society တွေကိုပြုပြင်ပြောင်းလဲလို့ရလဲပေါ့နော်။ကောင်းသောပြုပြင်ပြောင်းလဲမှုမျိုးတွေကိုပညာရေးကနေတစ်ဆင့်ဘယ်လိုတွေလုပ်လို့ရမလဲဆိုတာကိုလေ့လာရတာဖြစ်တယ်ပေါ့နော်။အဲ့တော့ကျွန်တော်ဘာသွားစဉ်းစားမိလဲဆိုတော့ကျွန်တော်တို့စာသင်ကမ်းထဲရရင်ကျေးမှုတွေတိတ်ကိုအရေးကြီးပါတယ်ကျွန်တော်တို့မြန်မာနိုင်ငံမှာသင်ကြားသင်ယူမှုပုံစံတွေသူများပြောတာကိုနားထောင်ရမယ်အထူးသဖြင့်ဆရာဆရာမပြောတာကိုနားထောင်တယ်အကြောင်းသားအကြောင်းသူရဲ့အတွေ့အမြင်တွေကိုကျွန်တော်တို့ပြောပြပိုင်မှာရှိဘူးနော်ဒီစာသင်ကမ်းထဲရရင်ကျေးမှုတွေကျွန်တော်တို့လူမှုပတ်ဝန်းကျင်အထိကျွန်တော်တို့ပါသွားတယ်ပေါ့နော်အဲ့တော့စာသင်ကမ်းကကောင်းမွန်တဲ့ရင်ကျေးမှုတစ်ခုတစ်ရက်ကိုမွေးဖွားလိုက်နိုင်မယ်သာဆိုလို့ရှိရင်ကျွန်တော်တို့တွေဒီကောင်းမွန်တဲ့ယဉ်ကျေးမှုထွန်းကားတဲ့လူမှုအတိုင်းအဝန်တစ်ခုကိုကျွန်တော်တို့ဒီစာသင်ခန်းထဲကနေနီးနာယူပြီးတော့တိစောက်လို့ရတယ်ဆိုတော့ကျွန်တော်နားလည်သွားတယ်ပေါ့နော် ကျွန်တော်တွေ့ရတဲ့အခက်အခဲတွေကနေပြီးတော့တစ်ဆင့်ပြန်လဲသင်ယူမယ်ပြီးတော့ဒီအခက်အခဲတွေကနေကျွန်တော်ဒီကောင်းမွန်သောအပြောင်းလဲတစ်ခုကိုကျွန်တော်ကိုယ်တိုင်အရင်ပြောင်းလဲယူမယ်ပြီးလို့ရှိရင်ကျွန်တော်ဒီကိုယ်လူမှုအတိုင်းဝန်ကိုယ်နဲ့ဆက်ပတ်သက်နေတဲ့လူမှုအတိုင်းဝန်တစ်ခုမှာဒီစတဲ့ငန်းနဲ့ရလို့ယဉ်ကျေးမှုတစ်ခုကိုပြောင်းလဲယူနိုင်ဖို့မျှော်လင့်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VOA American တန်ခါနဲ့ကြာတာပရင်းနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့အပြင်လိုင်းနိုမီတာ50လှမ်းလိုက်မီတာ190တို့ကပါမနေ့9နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ညနေပဲမြန်မာဘာသာအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ။ကိုဆက်ပြီးတော့တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးပါမယ
်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အဖို့အမည်စရင်းတင်သွင်းခံထားရသူ Brett Kavanaugh ဟာလိင်ပိုင်းမတော်တရားလုပ်ခဲ့တယ်ဆိုပြီးဆွဆွဲထားတဲ့မျိုးသမီးကိုတမရ Donald Trump ကလှောင်ပြောင်ပြောဆိုတဲ့ပေါ်သူရဲ့ Republican Party ကအဓိကကြားတဲ့လွှတ်တော်အမတ်တွေကိုတိုင်ဝေဖန်ပြောဆိုကြပါလေ။တရားသူကြီး Brett Kavanaugh ပေါ်ဆွဆွဲချက်တွေကို FBI ကစုံလွှမ်းစစ်ဆေးနေတာပါ။ Mr. Kavanaugh ကိုယ်တိုင်ကတော့သူဟာအထက်တန်းနဲ့ကောလိပ်ကျောင်းသားဘဝကအမျိုးသမီးတွေကိုမတော်တရားပြုမှုဆက်ဆံခဲ့တယ်။ဒါမှမဟုတ်လိင်ပိုင်းမတော်တရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုငင်းဆန်ထားပါဗျ။သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ဆန်ရနောက်ကြောင်းအခြေအနေတွေနဲ့ပတ်သက်လို့ The New York Times သတင်းစာကရေးသားဖော်ပြပြီးတဲ့နောက်နယူးယောက်ပြည်နယ်အခွန်နဲ့ဗန္ဒာရေးဌာနကစုံစမ်းစစ်ဆေးမှုစလုပ်နေပါပြီ။သမ္မတဒေါ်နယ်ထရမ့်ဟာသူ့မိဘစီကငွေတွေကြတာအပါအဝင်သူ့ရဲ့ကြောဝချမ်းသာမှုအစမတန်တိုးပွားစေရေးအခွန်ရှောင်ဖို့အတွက်မေကွန်ထုတ်ဆရာလုံဆောင်ချက်တွေနဲ့လုံးဝလိမ့်လည်ဖော်ပြတဲ့နိလန့်တွေကိုအသုံးပြုခဲ့တယ်လို့ The Times သတင်းစာကရေးထားပါတယ်။ရခိုင်ပြည်နယ်ကြတဲ့နဲ့ဆက်လင်းပြီးမြန်မာနိုင်ငံပေါ်ကုန်သွယ်ရေးဆိုင်ရာတန်ခတ်ရည်ယူမှုတွေချမှတ်ဖို့ဥရောပသမဂ္ဂ EU ကစဉ်းစားနေတယ်ဆိုတဲ့သတင်းထွက်လာပါတယ်။ကမ္ဘာအကြီးဆုံးကုန်သွယ်ရေးအုပ်စုဖြစ်တဲ့ EU ကမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ခွင့်ကင်းလွတ်ခွင့်ကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာဖြစ်တယ်လို့ EU တာဝန်ရှိသူ၃ဦးကပြောတယ်ဆိုပြီး Reuters သတင်းမှရေးထားပါတယ်။အိန္ဒိယနိုင်ငံရဲ့တရားမဝင်လာရောက်နေသူတွေကိုစစ်ဆေးပြီးနေရာရင်းပြန်ပို့ဖို့ပြည်ထောင်စုအိန္ဒိယပြည်ထောင်စုဝန်ကြီးမနှစ်ကအမိန့်ထုတ်ပြန်ခဲ့ခြင်းကစပြီးပထမဆုံးဖြစ်အိန္ဒိယနိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေက9ဦးကိုမြန်မာနိုင်ငံပြန်ပို့ဖို့အိန္ဒိယအစိုးရကအစီအစဉ်နေပါတယ်။အင်ဒိုနီးရှားနိုင်ငံဆူလာဝီစီဂျွန်အလယ်ပိုင်းကမ်းရိုးတန်းတစ်လျှောက်မှာပြင်းအား 9.5 ရှိတဲ့ငလျင်ကြီးဒဏ်နဲ့နောက်ဆက်တွဲဆူနာမီကြီးလိုင်းတွေရဲ့ဒဏ်ကိုပါခံခဲ့ရပြီး9ရက်ကြာမှာတော့ဝေးလံခေါင်ပြားတဲ့ဒေသတွေကိုပါကယ်ဆယ်ကူညီရေးအဖွဲ့တွေတောက်ရောက်ကူညီနိုင်ပါပြီ။ဒါပေမဲ့လည်းဘေးဒဏ်ခံရတဲ့ဒေသတွေအတွက်သောက်သုံးရေးအစားအစာလောင်စာဆီနဲ့စီးပစ္စည်းတွေမရှိဘဲဖြစ်နေတာမို့ဒေသခံအများအပြားနေရာရင်းကနေထွက်ခွာသွားကြတယ်လို့ထွက်မသွားဘဲကျရင်သူတွေထဲမှာကလေးငယ်ထောင်ထဲချပြီးရှိနေတာမို့ကယ်ဆယ်ကူညီအဖွဲ့တွေကစိုးရိမ်နေကြပါတယ်။ဒါပြင်မကြသေးခင်ချက်တွေအတွင်းလူရဲဖောက်ထွင်းမှုတွေလည်းရှိထားတာပါ။အင်ဒိုနီးရှားနိုင်ငံဘေးအန္တရာယ်စီမံခန့်ခွဲရေးအေဂျင်စီကတော့အင်ကာနေအထိတေဆုံးသူအရေအတွက် 1,234 ယောက်ရှိတယ်လို့ပြောပါတယ်။အပိတိုင်အိုးရင်ရွှေပြောင်းသူပေါင်း 9,000 လောက်ရှိမယ်လို့ခန့်မှန်းထားပြီးအခုကြုံရတဲ့သဘောအားဖြင့်တဲ့ဟာလူပေါင်းတသန်းခွဲလောက်အပေါ်တည်ရောက်မှုရှိနေတယ်လို့ပြောပါတယ်။အဲဒီဒေသမှာပြည်တွင်းအိုးရင်ရွှေပြောင်းမှုပုံစံနှစ်မျိုးရှိနေတယ်လို့ဖာလူးမျိုးကသတင်းတော့စတန်လီဝီဒီယန်တိုးကပြောပါတယ်။အဆိုအရလူသားစာနာမှုဆိုင်ရာအကူအညီပေးတဲ့ဌာနတွေကိုတောကြသူတွေရှိတယ်လို့ပြည်သားစုတွေနဲ့မခွဲခြင်းနဲ့အတွက်သူတို့ရွာတွေမှာပဲအိုးစုနဲ့နေကြတဲ့သူတွေရှိပြီးအဲဒီလိုအိုးစုနဲ့နေသူတွေဟာကယ်ဆယ်အကူအညီတွေတိတ်မရကြပါဘူးခင်ဗျာ။
တရင်ချင်းချုပ်ကိုကိုချောချောသိန်းတင်ပြပေးကြပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးစပန်းဆိုင်ရန်အင်ဂျင်နီယာကတော့ဂျွန်အယ်လီဆန်ဖြစ်ပါတယ် VOA American တန်ကနေမြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ30နဲ့40 49တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်ခင်ဗျာဒါရရှိမြန်နဲ့တကွာမြန်မာနိုင်ငံလူနေငံသားအလုံးကိုစိတ်နှပြကြမှာရှင်လန်းနိုင်ကြပါစေကျွန်တော်ဇော်ဝင်လိုက်ပါ
This program has come to you from the Voice of America, Washington.